ဒီနေ့ကတော့ဒီနေ့ဘိုင်းစီစဉ်မှုကကျမစုမမှာပါရှင်။ဒီညပိုင်းစီစဉ်မှုကကျမစုမမှာရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းလေးတွေကိုကိုရနိုင်နေတဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။တာလတ်ပြည်နျူကလ িয়ার လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်ကနေအမေရိကန်ကနှုတ်ထွက်လိုက်ပါပြီ။တောင်ကိုရီးယားကိုဂျပန်ကကုန်သွယ်ရေးအထူးအခွင့်ပေးနိုင်ငံအဆင့်ကနေပြန်ဖြတ်လိုက်တာကြောင့်နိုင်ငံခြားတင်းမာနေပါတယ်။အာဆီယံနဲ့တခြားဆက်ဆက်စည်းဝေးတွေကျင်းပနေတဲ့ဘန်ကောက်မြို့တော်မှာဒီကနေ့ဘုံပေါက်ကွဲမှုအသေးစားတွေဖြစ်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ်ထိတ်တရောက်သတင်းတွေထဲမှာဆိုရင်တော့အာဆီယံရဲ့ဆက်ဆက်အစည်းအဝေးတွေကျင်းပနေချိန်မှာပဲထိုင်းနိုင်ငံရဲ့ဘန်ကောက်မြို့တော်မှာနေရာတချို့ဘုံးဇက်တိုက်ပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ
်ဘုံးစားကတိကျခွန်းจากการที่มีระเบิดนะใน5ครั้งใน9เหตุการณ์
မတင်ကားတဲ့သူတွေကိုစတင်စုံစမ်းဖမ်းဆီးစစ်ဆေးနေပြီလို့ထိုင်းဝန်ကြီးချုပ်ပြောဆိုသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်တရုတ်နဲ့အမေရိကန်ပြည်ထောင်စုကြားဖြစ်နေတဲ့ကုန်သွယ်ပဋိပက္ခတွေနဲ့ပတ်သက်တဲ့သတင်းကိုလည်းနားဆင်ရဖို့ရှိပါတယ်မြန်မာနိုင်ငံဆိုင်ရာသတင်းတွေမှာတော့မြန်မာတပ်မတော်နဲ့ရခိုင်တပ်တို့ရဲ့တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်သွားတဲ့ဒုက္ခသည်တွေပြန်ပြီးတော့စစ်ဆောင်စခန်းတွေစီကိုဝင်ရောက်လာနေပါပြီနောက်ဒီ Redmond Message လို့ခေါ်တဲ့ဒီစုကိုဒီနှစ်မှာတော့မြန်မာနောင်သတင်းဌာနရဲ့ Editor ချုပ်ကိုဆွေဝင်ရရှိပါတယ်သူနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းအပြည့်စုံနားဆင်ရမှာပါအခုရင်ဆုံးကတော့တောက်ကြညာချမ်းအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုဟာ INF လို့အတူကောက်ခေါ်တဲ့တာလတ်ပြည်နျူကလ িয়ার လက်နက်များဆိုင်ရာသဘောတူစာချုပ်ကနေဒီကနေ့နှုတ်ထွက်လိုက်ပါပြီရုရှားကသူတို့ရဲ့ဒုံးကျည်အစ်စ်တွေကိုဖျက်ဆီးဖို့ငင်းဆန်ပြီးတဲ့နောက်အမေရိကန်ကလည်းနျူကလ িয়ার ဒုံးကျည်အစ်စ်တွေထုတ်မှဖြစ်တဲ့အတွက်အခုလို INF စာချုပ်ကနေနှုတ်ထွက်လိုက်တာပါနိုင်ငံခြားရေးဝန်ကြီး Mike Pompeo ကရုရှားနိုင်ငံဟာစာချုပ်ကိုချိုးဖောက်ပြီးထုတ်ထားတဲ့ SSC8 ဓမ္မမို့ 9M729 မြေပြင်ကပြတဲ့ဒုံးကျည်တွေကိုဖျက်ဆီးပြီးစာချုပ်ကိုလိုက်နာတယ်ဆိုတာအပြည့်အဝသက်သေပြတာမျိုးမလုပ်ခဲ့ပါဘူးစာချုပ်ဖျက်ဆီးသွားတဲ့အပေါ်ရုရှားမှာပဲလုံးဝတာဝန်ရှိပါတယ်လို့ပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ရုရှားကအရွယ်ချက်ရှိရှိချိုးဖောက်ထားတဲ့သဘောတူညီချက်မှာစက်ပါနေမှာမဟုတ်ပါဘူးစာချုပ်ကိုဖောက်ဖျက်ပြီးဒုံးကျည်တွေထုတ်လို့ဖျက်ချထားတာဟာအမေရိကန်ရဲ့မဟာမိတ်တွေမိတ်ဖက်နိုင်ငံတွေကိုတိုက်ရိုက်ချိန်ချောက်မှုတစ်ခုဖြစ်လာနေတာနဲ့အမျှစာချုပ်ကိုရုရှားကလိုက်နာမှုမရှိတာဟာအမေရိကန်ရဲ့အမြင့်မားဆုံးအကျိုးစီးပွားတွေကိုထိခိုက်စေပါတယ်လို့ဝန်ကြီးပွန်ပီယိုကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်
။မြောက်ကိုရီးယားနိုင်ငံကဒါရုံပစ်မစ္စာဒုံးကျည်တွေကိုအရှိတ်အခံရံကိုကျော်ပြီးဒီနေ့တောက်ချနေမှာပြစ်လုခဲ့တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတောင်အောင်ရှိသူတွေကပြောလိုက်ပါတယ်။ဒီလိုရဟာသတင်းပတ်တစ်ပတ်ကျော်တည်းမှာမြောက်ကိုရီးယားဘက်ကတတိယချိန်မြောက်စမ်းသပ်ပြစ်လွတ်တာလည်းဖြစ်ပါတယ်။ဒီနေ့ဒေသစံတော်ချိန်မနက် 3:00 နာရီဝန်းကျင်လောက်မှာတောင်ဘက်ဟန်ဂျုံပြည်နယ်ကနေပြစ်လုခဲ့တာဖြစ်တယ်လို့တောင်ကိုရီးယားဖူးတွဲစစ်ဦးစီးချုပ်ကပြောပါတယ်။ဒုံးကျည်ဟာအကွာအဝေးကီလိုမီတာ220အမြင့်25ကီလိုမီတာထိရောက်ခဲ့တယ်လို့ဘူးဒွဲ့စေဦးစီးချုပ်ကထပ်လောင်းပြောဆိုပါရယ်အမေရိကန်နဲ့တောင်ကိုရီးယားထောက်လိုင်းတာဝန်ရှိသူတွေရဲ့သုံးသပ်ချက်အရကူးပြစ်လွတ်လိုက်တဲ့မစ္စောဒုံးကျည်တွေဟာတာရိုပစ်ပယ်ထိန်တက်မစ္စောဒုံးကျည်တွေဖြစ်ပြီးတော့မြောက်ကိုရီးယားကလက်လောပစ်လွတ်ဆန်းသက်ခဲ့တဲ့တခြားမစ္စောဒုံးတွေနဲ့လည်းအလားတူတူတယ်လို့တောင်ကိုရီးယားသမ္မတအင်ဒိုရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒီကနေ့မနက်ဖြစ်ရကိုတော့အမေရိကန်တာဝန်ရှိသူတွေကကနဦးထုတ်ပြန်ခဲ့တာဖြစ်ပြီးတော့မြောက်အမေရိကတိုက်ပေါ်မှာချင်းချောင်းနိုင်ခြင်းမရှိတဲ့တာရိုပစ်ပယ်ထိန်တဲ့မစ္စောဒုံးတွေဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ရှင်းရအတွင်းမြောက်ကိုရီးယားကတာရိုပစ်မစ္စောဒုံးကြီး6ခုတက်မတဲ့စမ်းသပ်ပစ်လွတ်ခဲ့ပါတယ်ခင်ဗျာ
။နောက်ထပ်တရုတ်ကွန်ပစ္စည်းတွေပေါ်ကုန်သွယ်ကုန်တွေကောက်အောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောတာကိုတရုတ်ဘက်ကပုံရံပြစ်တင်ပါတယ်။အာဆီယံ Regional Forum တက်ဖို့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာရောက်နေတဲ့တရုတ်နိုင်ငံသားဝင်ကြီးဝန်ကြီးကကုန်သွယ်ကုန်ကောက်တာဟာကုန်သွယ်ရေးအငြင်းပွားမှုကိုဖြေရှင်းဖို့မှန်ကန်တဲ့နည်းလမ်းလုံးဝမဟုတ်ပါဘူးလို့ပြောပါတယ်။နောက်ထပ်တရုတ်ကွန်ပစ္စည်းတချို့အပေါ်ခွန်ဆယ်ရာဂိုင်လုံးထပ်တိုးပြီးကောက်မယ်လို့သမ္မတထရမ့်ကကြာသပတေးနေ့မှာပြောလိုက်ပြီးတဲ့နောက်နှစ်နိုင်ငံအကြားကုန်သွယ်ရေးစစ်ပွဲပိုပြင်းထန်လာပါတယ်။ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေနောက်လာမှဆက်လုပ်ဖို့နှစ်ဖက်သဘောတူပြီးနောက်တည့်မှာပဲသမ္မတထရမ့်ကအဲ့လိုပြောတာပါ။အမေရိကန်စက်ပျိုးရေးထုတ်ကုန်တွေကိုတရုတ်ကတိုးမြှင့်ဝယ်တာမျိုးမရှိတဲ့ပေါ်နဲ့ဗိမ်းပါတဲ့ fentanyl စေးအမေရိကန်ကိုတင်ပို့နေတာမရက်တဲ့ပေါ်မှာလဲထရမ့်ကတရုတ်ကိုဆွဆွဲပြောဆိုပါတယ်။
ဂျပန်နိုင်ငံကတောင်ကိုရီးယားကိုသူတို့ရဲ့ကုန်သွယ်ရေးအရဦးစားပေးထားတဲ့နိုင်ငံများစင်းကနေဖိရှားလိုက်ပါတယ်။ဒါကြောင့်နိုင်ငံခြားကုန်သွယ်ရေးအငြင်းပွားမှုတွေဟာပိုပြီးတော့ကြီးထွားလာနေပါတယ်။တောင်ကိုရီးယားနိုင်ငံကိုအပြော်နိုင်ငံများလို့ခေါ်တဲ့ကုန်သွယ်ရေးအရဦးစားပေးထားတဲ့နိုင်ငံစင်းကနေဖိရှားဖို့အစီအစဉ်တွေကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့အစိုးရအဖွဲ့ကဒီကနေ့မှအတည်ပြုလိုက်ပါတယ်။လာမယ့်ဩဂတ်လ28ရက်နေ့ကစပြီးတော့ဂျပန်ကုမ္ပဏီတွေအနေနဲ့တောင်ကိုရီးယားကိုတချို့ကုန်ပစ္စည်းတွေမတင်ပို့ခင်မှာကုန်သွယ်မှုတစ်ခုချင်းစီနဲ့ပတ်သက်ပြီးတော့ကုန်သွယ်ရေးဝန်ကြီးဌာနစီကနေအတည်ပြုချက်ရယူရမှာဖြစ်ပါတယ်။အဲဒီကုန်ပစ္စည်းတွေထဲမှာစစ်ဖက်အတွက်လွှဲပြောင်းအသုံးပြုလို့ရနိုင်တဲ့ပစ္စည်းတွေလည်းပါဝင်တာပါ။ တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ဂျပန်နိုင်ငံဘက်ကအခုလိုလှုပ်တာဟာတကူကောင်းဆက်ပြီးနိုင်ငံဆက်ဆံရေးအတွက်စိုးရိမ်စရာကောင်းတဲ့စိန်ခေါ်မှုတရားဖြစ်တဲ့အတွက်ကမ္ဘာစီးပွားရေးကိုလည်းထိခိုက်လာနိုင်တယ်လို့သတိပေးလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်ပြည်စုံစုံတုံ့ပြန်သွားမှာဖြစ်တယ်လို့လည်းတောင်ကိုရီးယားသမ္မတအင်တော်ပြောခွင့်ရကအစောပိုင်းမှာပြောထားပါတယ်ပြီးခ
and then ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့ကျင်းစနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505လို့ပြောထုတ်ပြန်ပေးပါရစေ
။ဒီဝီကနေတောက်ကြောင်ညပဲသတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘုံပေါက်ကွဲမှုအသေးစားတွေဖြစ်တာကြောင့်လူ2ယောက်ထပ်မံတဲ့ဒဏ်ရာရပြီးတဲ့နောက်ဆလာဒင်းစကိုက်ထရိန်ရထားဘူတော်ရုံနီးတဝိုက်လမ်းတွေကိုရဲတပ်ဖွဲ့ကပိတ်ထားလိုက်ပါတယ်။ပေါက်ကွဲမှုတစ်ခုဟာနောက်ထပ်စကိုက်ထရိန်ဘူတော်ရုံတစ်ခုဖြစ်တဲ့ချောင်းနိုစီဘူတော်နားမှာဖြစ်တာပါ။ပေါက်ကွဲမှုနှစ်ခုမှာတစ်ခုကမြို့ပြင်မှာရှိတဲ့အစိုးရစုပေါင်းရုံးမှာဖြစ်ခဲ့ပြီးနောက်တစ်ခုကတော့ဝန်ကြီးချုပ်ပြန်ဖြစ်လာတဲ့ဘရိုက်ချန်တို့ချောက်ကိုထောက်ခံသူတွေနဲ့ဆက်ဆက်တဲ့ကုမ္ပဏီတစ်ခုရဲ့ရုံးတွေရှိတဲ့နားမှာဖြစ်တာပါ။ဒဏ်ရာသူတွေရဲ့အခြေအနေမစိုးရိမ်ရဘူးလို့ရဲတပ်ဖွဲ့ပြောခွင့်ရသူက EB သတင်းဌာနကိုပြောပါတယ်။ဒဏ်ရာရတဲ့နှစ်ယောက်တည်းကတယောက်ကိုစေုပ်နေကူတာပေးနေပြီးနောက်တစ်ယောက်ကတော့အိမ်ပြန်ပို့လိုက်ပြီလို့ရဲပြောခွင့်ရကပြောပါတယ်။စွန်လုံးအရနာမှာလလုတ်ဘုံလိုယူဆရတဲ့ဘုံတလုံးပေါက်ကွဲတာကနေဒဏ်ရာသူတွေထဲမှာလမ်းတန့်ရှင်ရေလုတော့နှစ်ဦးပါတယ်လို့ Reuters သတင်းဌာနကကြေးပါတယ်။89ထပ်မြင့်နဲ့ King Power မဟာနခွန်အဆောက်အုံနာမှာလူငယ်ရေးအဆောင်တူဒဏ်ရာရတယ်လို့မျက်မြင်တွေ့သူတွေကိုကိုကာဘီ Reuters ကရေးပါတယ်။အဲဒီနေရာကိုရဲတပ်ဖွဲ့ကရှာဖွေနေပြီးတစ်စီတစ်ပိုင်းပိတ်ထားပါတယ်။ဒီကြောင်းသတင်းတော်ကိုသတင်းတွေပြီးမှထုတ်လွှင့်မှုရှိပါတယ်ခင်ဗျာ။
ရှင်းအောင်အခြားနိုင်ငံတစ်ခုချင်းစီရဲ့အချုပ်ချာအာဏာပိုင်မှုပြန်လည်တိုးတက်မှုနဲ့သာယာဝါပြောမှုတွေအတွက်သမ္မတထရမ့်အစိုးရကကူညီလှုံ့ဆော်ပေးနေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာလုပ်တဲ့ဒေသတွင်းလူငယ်ခေါင်းဆောင်တွေအတွက်အစည်းအဝေးတစ်ခုမှာဒီနေ့ပြောတဲ့မိန့်ခွန်းလေးဝန်ကြီးပွန်ပီယိုကအဲ့လိုထည့်ပြီးတော့ပြောသွားတာဖြစ်ပါတယ်။တရားဥပဒေစိုးမိုးတဲ့ကန့်သတ်ပိတ်ပင်မှုမရှိတဲ့ပွန်လင်းမြင်သာမှုရှိတဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးရှိတဲ့နိုင်ငံတစ်ခုချင်းစီရဲ့အချုပ်ချာအာဏာပိုင်မှုကိုလေးစားတဲ့စစ်မှန်တဲ့မိဖတ်ဆက်ဆက်ရေးရှိတဲ့လွတ်လပ်ပြီးပိတ်ပင်မှုကင်းတဲ့ Indo-Pacific ဒေသမျိုးဖြစ်ချင်ပါတယ်လို့ဝန်ကြီးပေါ်မီယိုကပြောပါတယ်။တရုတ်နိုင်ငံဟာလွတ်လပ်စွာကုန်သွယ်ရေးကိုအတားဆီးဖြစ်စေတဲ့လုပ်ရက်ဆိုးတွေဆယ်စုနှစ်ပေါင်းများစွာလုပ်ခဲ့တယ်လို့လည်းဝန်ကြီးပေါ်မီယိုကဝေဖန်ခဲ့ပြီးတော့အဲ့လိုလုပ်တာကိုရက်ဖို့အချိန်ရောက်ပြီလို့လည်းဆိုပါတယ်။ထိုင်းနိုင်ငံမှာရောက်နေချိန်တွင်မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမယ်လို့မျှော်လင့်ထားတာဖြစ်မလာပေမဲ့ဆွေးနွေးပွဲတွေတိတ်မကြခင်ပြန်ဆနိုင်မယ်လို့သူအကောင်းမြင်မျှော်လင့်ကြောင်းဝန်ကြီးပေါ်မီယိုကကြော်ရီးနေကပြောပါတယ်မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟိုရောက်လာတဲ့အတွက်ဆွေးနွေးပွဲမဖြစ်လိုက်တဲ့ပုံမှာစိတ်မကောင်းတဲ့အကြောင်းဝန်ကြီးပေါ်မီယိုကပြောပါတယ်နောက်ထပ်ဆွေးနွေးပွဲတွေလုပ်ချင်တယ်လို့လည်းအမေရိကန်ဆွေးနွေးဘက်ကပြောထားတာကိုမြောက်ကိုရီးယားဘက်ကအခုချိန်ထိတော့တုံ့ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
ဂွယ်လွန်သူအမေရိကန်သမ္မတဟောင်းရိုနယ်ဒ်ရီဂန်ရဲ့တနည်းဖြစ်သူကသူ့ဖခင်ပြောခဲ့တဲ့လူမျိုးရေးခွဲခြားတဲ့စကားတွေနဲ့ပတ်သက်ပြီးခွင့်လွှတ်ကြဖို့တောင်းပန်လိုက်ပါတယ်မစ္စတာရီဂန်ရဲ့တနည်းဖြစ်သူဖက်တီဒေးဗစ်က The Washington Post သတင်းစာမှာကြာတာပြီးနေ့ကရေးတဲ့ဆောင်ပါတဲ့အဲ့လိုပန်ကြားထားတာပါကုလသမဂ္ဂမှာသူဒေါသထွက်အောင်မဲပေးခဲ့ကြတဲ့အာဖရိကဒေသလူမဲကိုယ်စားလှယ်တွေကိုသူဖခင်ကမြောက်တွေလို့တုံ့နှုံပြောဆိုခဲ့တာကိုအတန်ဖန်းထားတဲ့တိကျကိုကြားဖို့အတွက်သူအဆင်သင့်ဖြစ်ခဲ့ဘူးလို့ဖက်ဒီဒေးဗစ်ကရေးထားပါတယ်။1992ခုနှစ်မှာတန်ဇန်နီးယားကိုယ်စားလှယ်အဖွဲ့ကတရုတ်နိုင်ငံဘက်ကနေမဲပေးခဲ့တာပါ။အဲ့ဒီအာဖရိကနိုင်ငံတွေကမြောက်တွေကိုတွေ့ရတာစိတ်ပျက်စရာပဲ။ရှုဖနာဝတ္တာအခုတည်းတက်တောက်တက်တာမရှိကြဘူးလို့မစ္စတာရီဂင်ကအဲ့ဒီအချိန်သမရရစ်ချနစ်ဆန်နဲ့တယ်လီဖုန်းစကားပြောချိန်မှာထည့်ပြောထားတာပါ။သူတို့တယ်လီဖုန်းဆက်စကားပြောတာကိုမစ္စတာနစ်ဆန်ကအတန်ဖန်းယူထားတာဖြစ်ပါတယ်။အတန်ဖန်းယူထားတဲ့မစ္စတာရီဂန်ပြောဆိုချက်ကို The Atlantic Magazine website မှာဗိုလ်ဒူးလေးကတင်ထားတဲ့အဲ့ဒီပြောစကားအကြောင်းရေးသားထားတဲ့စောင်းပါတစ်ပုဒ်နဲ့အတူတွဲတင်ထားတာပါ။အဲ့ဒီတယ်လီဖုန်းပြောဆိုချက်တည်းကျွန်မရဲ့ဖခင်ပြောဆိုခဲ့တဲ့ပုံခုခံကာဝယ်စရာမရှိသလိုကြိုးကြောခိုင်လိုပြီးတင့်လျော်တဲ့ရှင်းလင်းချက်မျိုးလည်းမရှိပါဘူးလို့သတိဖြစ်သူ Betty Davis ကရေးထားပါတယ်
။ Saudi Arabia နိုင်ငံမှာနိုင်ငံသားတိုင်းနိုင်ငံကူးလက်မှတ်လျှောက်ထားနိုင်ပြီးလောလောလလခီးသွားလာနိုင်တဲ့ဥရေတစ်တွေကိုဒီကနေ့မနက်စောပိုင်းကပြတ်ထန့်လိုက်တဲ့အတွက်မျိုးသမီးတွေအပေါ်အရင်ကကန့်သက်ချက်တွေပယ်ဖြတ်သွားပြီဖြစ်ပါတယ်။ဆော်ဒီအာရေဗျာမှာမျိုးသမီးတွေကိုအမျိုးသားတွေကထိန်းချုပ်ခွင့်ပေးထားတဲ့အုတ်ထင်းသူဆိုင်ရာမူဝါဒကိုနှစ်ပေါင်းများစွာကျင့်သုံးလာခဲ့တာအဆုံးသတ်သွားပြီလည်းဖြစ်ပါတယ်။အခုအပြောင်းလဲတွေဟာဆော်ဒီအာရေဗျာမှာမျိုးသမီးခွင့်ရေးအတွက်အဓိကကျတဲ့အပြောင်းလဲတစ်ခုပါ။မျိုးသမီးတွေကိုသူတို့အရွယ်ရောက်ပြီးဘဝတတန်းတလျှောက်လုံးရေမြောက်သေးသူတွေလိုပြုမှုဆက်ဆံတာကြောင့်ဆော်ဒီအာရေဗျရဲ့တရားဥပဒေစနစ်ဟာနှစ်ပေါင်းများစွာဝေဖန်ခံနေရတာပါ။အမျိုးသမီးတွေဟာနိုင်ငံကူးလက်မှတ်လျှောက်ဖို့ဒါမှမဟုတ်ပြည်ပကိုခီးသွားဖို့မျိုးသားတူရဲ့သဘောတူညီချက်လိုအပ်ပါတယ်။အ များအပြင်အမျိုးသမီးတူရဲ့အုတ်ထင်းသူအမျိုးသားဟာသူ့ရဲ့ဖခင်ဒါမှမဟုတ်ခင်မွန်းဖြစ်လေရှိသလိုတချို့ဖြစ်ရတွေမှာဆိုအမျိုးသမီးရဲ့သားကိုယ်တိုင်ကအုတ်ထင်းသူဖြစ်နေတာပါအခုအပြောင်းလဲတွေအပေါ်စော်ဒီနိုင်ငံသားတွေတွေ့တဲ့ပေါ်မှာဝန်သာအားရပြောဆိုနေကြပါတယ်အဲ့ဒီပြောဆိုချက်တွေထဲမှာခီးဆောင်အိတ်တွေနဲ့လူတွေလေစိတ်ကိုအလူရသွားနေကြတဲ့ပုံမျိုးနောက်ပြီးတင်ကြတာရှိသလိုတချို့ကတော့အခုအပြောင်းလဲဖြစ်အောင်အဓိကလုပ်ခဲ့သူလို့ယူဆကြတဲ့အသက်33နှစ်အရွယ်စော်ဒီအရှိမင်းသားကိုချီးကျူးပြောဆိုခဲ့ကြပါတယ်ခင်ဗျာ
တောက်ကြညာအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်အာဆီယံနိုင်ငံသားရေးဝင်ကြီးအစည်းအဝေးကျင်းပနေတဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီကနေ့ဘုံးပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့လူ၄ဦးထပ်မံဒဏ်ရာရသွားခဲ့ပါတယ်။ဘုံးပေါက်ကွဲမှုတွေနဲ့ဆက်ဆက်ပြီးတော့မတင်ကားသူ၂ဦးကိုထိုင်းအာဏာပိုင်တွေဘက်ကဖမ်းဆီးထားပြီးစုံစမ်းစစ်ဆေးမှုတွေဆက်လက်လုပ်ဆောင်နေပါတယ်လို့ထိုင်းဝင်ကြီးချုပ်ပရာယွတ်ချန်အိုချာကပြောပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ AFP သတင်းဆောင်မကိုအခြေခံပြီးကိုရန်နိုင်ပြောပြပေးပါရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့မှာတော့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့ဒေသတွေစီဝေကျင်းပနေချိန်မှာပဲဒီကနေ့မနက်ပိုင်းကစပြီးတော့ဘုံးပေါက်ခွဲမှုတွေဖြစ်ပွားခဲ့ပါတယ်။အသေးစားဘုံးပေါက်ခွဲမှု6တင်ဖြစ်ပွားခဲ့ပြီးတော့အဲ့ဒီဘုံးပေါက်ခွဲမှုတွေကြောင့်လူ၄ယောက်ထပ်မံဒဏ်ရာရသွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဘန်ကောက်မြို့မှာဒီကနေ့ဖြစ်သွားခဲ့တဲ့ဘုံးပေါက်ခွဲမှုနဲ့ပတ်သက်ပြီးထိုင်းဝင်ကြီးချုပ်ပရာယွတ်ချန်အိုချာကတော့အခုလိုပြောပါတယ်
။ဘုံးစားတာဖြစ်ခဲ့ခွန်းจากการที่มีระเบิดใน5ครั้ง
ในเก้าเก้าเนี่ยงาก็มาบงโคลงတွေ့ပါတယ်တချို့လည်းပေါက်ကွဲပြီးတချို့ကတော့မပေါက်ကွဲပါဘူးဒီဘုံပေါက်ကွဲမှုတွေကြောင့်လူတချို့လည်းဒဏ်ရာရသွားပါတယ်ဒဏ်ရာရတွေကတိတ်မများဘူးဆိုရင်ပဲတယောက်ပဲဖြစ်ဖြစ်ဘယ်နှယောက်ပဲဖြစ်ဖြစ်ကျွန်တော်အနေနဲ့ကတော့လက်မခံနိုင်ပါဘူးရဲတပ်ဖွဲ့အနေနဲ့ဒဏ်ရာရသူတွေကိုကုသဆောက်ရှောက်ဖို့လည်းကျွန်တော်အမိန်ပေးထားပါတယ
်မနေ့ခြားသာရီနေ့နောက်ပိုင်းကတော့ထိုင်းရဲဌာနချုပ်အပြင်ဘက်မှာပေါက်ကွဲသေးတဲ့ဘုံတလုံးကိုတွေ့ရှိခဲ့ပြီးတဲ့နောက်ဒါနဲ့ဆက်ဆက်ပြီးတော့လူနှယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ကပြောပါတယ်
จากการติดตามการดำเนินการทั้งหมดเมื่อคืนมาเราสามารถจับกลุ่มผู้ต้องสงสัยได้
เนี่ยยึดตัวเสร็จแล้วส่งสังเกตพี่น้องเราเจอหลุนเนี่ยก็24นาทีด้วยพันธุ์နိုင်ไปได้ตัวนั้นก็ตรุลงไหนแล้วအကောင်းဆုံးလုံနေတယ်ဆိုတော့ဒါကပြသနေပါတယ်ဒီလူတွေကိုလည်းစုံစမ်းစစ်ဆေးနေပါတယ
်ဒီဖမ်းဆီးလိုက်တဲ့သူเนี่ยဟာမလေးရှားနိုင်ငံနဲ့အင်တာမိတ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်အများစုနေထိုင်ရာပြည်နယ်တွေကဖြစ်တယ်လို့လဲထိုင်းရဲ့တပ်ဖွဲ့အကြီးအကဲဂျာသစ်ချာဂျင်တာကအတည်ပြုပါတယ်ထိုင်းနိုင်ငံတောင်ပိုင်းကအဲ့ဖီနယ်ဒီမှာလွန်ခဲ့တဲ့15နှစ်လောက်ခရေကမွတ်စလင်ခွဲထွက်ရေးတပ်ဖွဲ့တွေကသဘုံထားခဲ့ကြတာပါ။ဘန်ကောက်မြို့မှာပောက်ကွဲမှုဖြစ်ပွားခဲ့တာဟာဒေသတွင်းမှာအာဆီယံနိုင်ငံသားဝင်ကြီးတွေရဲ့ဒေသတွင်းအစည်းအဝေးနဲ့တခြားဆက်ဆက်တဲ့အစည်းအဝေးတွေကျင်းပနေခြင်းနဲ့လည်းတိုက်ဆိုင်နေတာပါ။ဒီအစည်းအဝေးတွေကိုတော့အာဆီယံနိုင်ငံသားဝင်ကြီးတွေဖြင့်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုတောင်ကိုရီးယားနိုင်ငံသားဝင်ကြီးကန်ဂျုံဟွာဩစတြေးလျနိုင်ငံသားဝင်ကြီးမရီစ်ပိန်းနဲ့တရုတ်နိုင်ငံသားဝင်ကြီးဝမ်ယီတို့လည်းထက်ရောက်ဆွေးနွေးနေကြတာပါ။ဒါမဲ့လည်းဒီဘုံပေါက်ကွဲမှုတွေကြောင့်အာဆီယံနဲ့ဒေသတွင်းခေါင်းဆောင်တွေရဲ့အစည်းအဝေးကိုတစုံတရာထိခိုက်ခြင်းတော့မရှိခဲ့ဘူးလို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဒါမဲ့လည်းဒီလိုဘုံခွဲတိုက်ခိုက်မှုကဘလို့မှလက်ခံနိုင်စရာမရှိတဲ့အတွက်တောင်ဝန်ရှိတဲ့သူတွေကိုဆက်လက်စုံစမ်းစစ်ဆေးနေတယ်လို့လည်းထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်
။ Yeah, people think about it. ทำไม5ปีที่ผ่านมาเรื่องแบบนี้มันลดน้อยไปหรือแทบจะไม่มีเลยแล้วทําไมมีในช่วงนี้
ท่านต้องมองนะครับทีนี้မျိုးဘုံပေါက်ကွဲမှုတွေလုံးဝကိုမရှိတော့တည်ရွတ်သွားခဲ့ပြီးမှအခုချက်မှာဘာကြောင့်ပြန်ဖြစ်လာတာလဲဒီကနေ့ဘာတွေဖြစ်နေလဲဆိုတာကိုခင်ဗျားတို့ကြည့်ဖို့လိုပါတယ်ကျွန်တော်တို့ဒီမှာအာဆီယံနဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးတွေချင်းပနေပြီးဒါကကျွန်တော်တို့ရဲ့တခြားမိတ်ဆွေနိုင်ငံတွေနဲ့ဆွေးနွေးဖို့အတွက်အရေးပါတဲ့ဆွေးနွေးမှုလည်းဖြစ်ပါတယ်အရင်တုန်းကဒါမျိုးမဖြစ်ပဲအခုမှဘာဖြစ်လို့ဒါမျိုးဖြစ်ရတာလဲကျွန်တော်အနေနဲ့ဒီကိစ္စကိုဆက်ဆက်တဲ့သူမှန်သမျှပေါ်ထုတ်သွားနိုင်မှုတွေလည်းစုံစမ်းစစ်ဆေးသွားဖို့လိုပါတယ်
အာဆီယံစည်းဝေးကိုထိုင်းနိုင်ငံမှာနောက်ဆုံးအကြိမ်ကျင်းပခဲ့တာက2009ခုနှစ်ကဖြစ်ပါတယ်။အဲဒီတုန်းကလည်းထိုင်းနိုင်ငံမှာနိုင်ငံရေးတင်မမှုတွေဖြစ်ပွားနေပြီးတော့အင်ဂျီနီယာဆန္ဒပြတဲ့သူတွေကအာဆီယံစည်းဝေးကျင်းပနေတဲ့ပတ်တရားမျိုးကညီလာခံကျင်းပရာအဆောက်အုံတွေတွင်းကိုဝင်ရောက်ပြီးတော့ဆန္ဒပြတာရင်းနဲ့လည်းကြုံခဲ့ရပါသေးတယ်ခင်ဗျာ။
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီတရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ကြားဖြစ်ပွားနေတဲ့ကုန်သွယ်ပဋိပက္ခသတင်းလွှာတင်ဆက်ပေးကြပါတယ်တရုတ်နဲ့အမေရိကန်ပြည်ထောင်စုကြားမှာဖြစ်နေတဲ့ကုန်သွယ်ပဋိပက္ခမှာတော့တရုတ်သွင်းကုန်တွေအပေါ်မှာအခွန်10ရာခိုင်နှုန်းတိုးကောက်ခြင်းဟာမှန်ကန်တဲ့လုပ်ရမဟုတ်ဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကဒီကနေ့ပြောကြားလိုက်ပါတယ်တရုတ်ဆိုရတာဝန်ရှိတဲ့သူတွေနဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့တို့တရုတ်နိုင်ငံမှာပြုလုပ်တဲ့ဆွေးနွေးမှုတွေမှာတိုးတက်မှုမရခဲ့တဲ့နောက်ပိုင်းတရုတ်ပေါ်မှာဖိအားပိုပေးတဲ့အနေနဲ့ဒေါ်လာဘီလီယံ300နဲ့ညီမျှတဲ့ ကုန်ပစ္စည်းတွေအပေါ်မှာအခွန်ဆရာကိုင်းနှုန်းတိုးမြှင့်ကောက်ခံသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြာသပတေးနေ့မှာပြောကြားလိုက်တဲ့အပေါ်မှာတော့တရုတ်နိုင်ငံသားကြီးဝန်ကြီးဘက်ကအဲ့ဒီလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ပြောပြပေးပါရှင်။
တရုတ်တွင်းကုန်တွေအပေါ်အမေရိကန်ကအခွန်တိုးမြှင့်ကောက်ခံမဲ့အစီအစဉ်နဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့တရုတ်နိုင်ငံသားကြီးဝန်ကြီးဝမ်ယီကတောက်ချာနေမှာပြစ်တင်ရှုံချလိုက်ပါတယ်။
ကျွန်တော်ကလည်းဒီလိုဖြစ်စေချင်ပါတယ်။ပတ်သက်ဖို့ဒီမှာမဟုတ်တာဒါကကျေစံရှင်။ကျွန်းနေကတွင်းကုန်နေပေါ်ဆွန်ဆရာကိုင်းတို့ကောက်မှာကိစ္စကအပြည့်သဘောမဆောင်သလိုဒါကွန်တိုရေးပရီပကတ်ကိုဖြစ်ရှင်းတဲ့မှန်ကန်တဲ့နီလန်လည်းမဟုတ်ပါဘူး။တရုတ်ဆိုရရာရှိနေတဲ့အမေရိကန်ကွန်တိုရေးကိုယ်စားလှယ်အဖွဲ့တို့တရုတ်နိုင်ငံရှန်ဟိုင်းမြို့မှာပြုလုပ်ခဲ့တဲ့ကွန်တိုရေးဆိုင ဖြတ်ခဲ့တာနဲ့ပတ်သက်လို့ကြာသပတေးနေ့ကအိမ်ပြူတော်ကမချော့ခွာခင်သတင်းတောက်တွေကိုသမရထွန်းကပြောကြားခဲ့ပါတယ
် When my people came home they said we're talking we have another meeting in early September I said that's fine
လူတွေပြန်လာကြတော့သူတို့ဆက်ဆွေးနွေးနေပြီစက်တင်ဘာလထဲမှာဆွေးနွေးကြဖို့စီစဉ်ထားကြောင်းပြောပါတယ်ကျွန်တော်ကလည်းအဲ့ဒါသဟုတ်ပြီဒါပေမဲ့ဒီကြားတဲ့သဘောတူညီချက်မရခင်အထိကျွန်တော်တို့ကသူတို့ရဲ့အတွင်းကုန်တွေအပေါ်အခွန်တိုးကောက်သွားပါမယ်အ
ဲ့ဒီလိုဆွေးနွေးမှုတွေလုပ်နေတဲ့ကာလအတွင်းစက်တင်ဘာ၁ရက်နေ့ကစလို့အမေရိကန်ဒေါ်လာဘီလီယံ300နဲ့ညီများတဲ့ကြံနေသေးတဲ့တရုတ်အတွင်းကုန်တွေအပေါ်အမေရိကန်ကအခွန်ဆရာခိုင်နှုန်းတိုးမြင့်ကောက်ခံသွားမယ်အကြောင်းသမ္မတထရန့်က Twitter လူမှုကွန်ရက်ကတဆင့်ပြောကြားလိုက်တာပါစက်တင်ဘာ၁ရက်နေ့ကိုရွေးချယ်ရခြင်းနဲ့ပတ်သက်လို့လည်းသမ္မတထရန့်ကဆက်ရှင်းပြပါတယ်
No, September 1. The reason is it takes a long time for the ships to come over, and it's a period of time. So I'm
giving you a chance to join the team. Tomorrow, you will be able to change your life. That's why I'm going to ask you to join the team. I'm going to ask you to join the team. I'm going to ask you to join the dollar billion. I'm going to ask you to join the team. I'm going to ask you to join the team. I'm going to ask you to join the team. I'm going to ask you to join the team. I'm going to ask you to join the team.ဒီတွင်းကုန်ခွန်တွေအတွက်အမေရိကန်ပြည်သူတွေမပေးရဘူးဆိုတာအထောက်အထားတွေရှိပါတယ
်။အရင်တစ်ကောက်25ရာခိုင်နှုန်းအခွန်တိုးကောက်တုန်းကလည်းသူ့ဘက်ကတဆင့်ချင်းစီလှုပ်ဆောင်ခဲ့ကြောင်းနဲ့အခုဒီချိန်မှာလည်းအလားတူတိုးကောက်တာပန်းရုပ်သိမ်းတာတွေကိုတဆင့်ချင်းစီလှုပ်ဆောင်သွားမယ်လို့သမ္မတထရန့်ကပြောပါတယ်။တရုတ်ဘက်ကအမေရိကန်ရဲ့ပဲပိဇတ်တွေဝယ်ယူတာနဲ့အမေရိကန်ကိုတင်သွင်းနေတဲ့အမွေအစေးထုတ်လုပ်တဲ့နေရာမှာအဓိကအသုံးပြုတဲ့ fentanyl ဓာတုဆေးဝါးတွေတရားမဝင်တင်သွင်းနေတာတွေရပ်ဆိုင်းပေးဖို့တုတ်သမရာရှိချင်းဖြင့်ကသူ့ကိုဂရီပေးခဲ့ပေမဲ့အဲ့ဒီအတိုင်းဖြစ်မလာဘူးလို့သမရာထွန်းကပြောပါတယ်။ဒါကြောင့်လဲသူ့အနေနဲ့အခုလိုအခွန်တိုးမြင့်ကောက်ခံမှုဆုံးဖြတ်လိုက်တာလို့ဆိုပါတယ်။အခုဒီချိန်အခွန်တိုးကောက်မဲ့အစီအစဉ်ကြောင့်တရုတ်တွင်းကုန်တွေပေါ်အဓိကမိခိုအားထားနေရတဲ့အမေရိကန်စားသုံးသူတွေကိုဘလောက်ထိထိရောက်မှုရှိမယ်မရှိဘူးဆိုတာတော့မသေးကြသေးပါဘူး။လောလောဆယ်မှာတော့သမရာထွန်းကတရုတ်တွင်းကုန်တွေအပေါ်အခွန်တိုးကောက်မယ်လို့ကြေညာလိုက်တာကြောင့်အမေရိကန်အစုရှယ်ယာဈေးတွေကြာတာပြည်နှစ်ဈေးပိတ်ချိန်မှာတိတိတသာထိုးကျသွားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တဲရောက်သတင်းလွှာတွေကိုတင်ပြပေးကြပါတယ်မြန်မာတပ်မတော်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေတို့ကြားတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့9လလောက်ခရဲကဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုရောက်သွားတဲ့ချင်းပြည်နယ်ပလဝမြို့နယ်ကရွာသား40လောက်ဟာဒီကနေ့မှပဲမီးစာဆစ်ချောင်းစခန်းကိုပြန်ရောက်လာကြပါတယ်ဒီလူတွေကိုဖမ်းဆီးသွားတယ်လို့ဒေသခံလူခွေးအဖွဲ့တွေကဆွဆွထားပေမဲ့လို့အေအေတပ်ဖွဲ့ဘက်ကတော့လုံခြုံရေးအတွက်စောင့်ရှောက်ပေးထားတာဖြစ်ကြောင်းပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဘင်္ဂလားဒေ့ရှ်နယ်စပ်အုံတီဝကျေးရွာမှာရောက်ရှိနေကြတဲ့ကင်းသလင်းရွာသားတွေပလဝမြို့နယ်ကဆစ်ဆောင်များစုနေထိုင်ရာမိစာကျေးရွာကိုဒီကနေ့ပဲရောက်ရှိလာခဲ့ကြောင်းကျေးရွာအုံချုံရေးမှူးဦးလင်းတော်ကအတည်ပြုပြောဆိုပါတယ
်အခုမိစာမှာရောက်နေပြီလို့အခုသုံးဆယ်နာကိုရောက်ကတော့ဟိုကနေဒီဆောင်ကနေလာလေလက်ကတော့ဒီစားတော့ဟိုဆန်တွေကတော့သူ့ဘူးသေးတယ်ဒီစီးနေဒီစီး
နေစကနေပြန်ရောက်လာတဲ့ရွာသားတွေအတွက်ဆန်တယ်ယူခွင့်လျှောက်ထားဆဲဖြစ်ပြီးဒီလူတွေရဲ့လက်တလောချင်တွေကတော့တည်တည်ကြည်ကြမသိရသေးဘူးလို့လည်းအုတ်ချွေးမှုကပြောပါတယ်ကျခံလက်နဲ့ကန်ဖွဲ့အေအေကတော့ဘင်္ဂလားဒေ့ရှ်နယ်စပ်ကဆစ်ရှောင်ကင်းသလင်းရွာသားတွေကိုဇူလိုင်လနှောင်းပိုင်းမှာအုံတီဝကျေးရွာဘက်ကိုပို့ဆောင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ကင်းသလင်းရွာသားတွေသူတို့ရဲ့ဆန္ဒအတိုင်းနေရပြန်လဲပို့ဆောင်ခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီမိုးရဒီမှာသူတို့နဲ့ဒီလိုသူ့ရွာကိုပြန်လို့မယ်ဆိုတော့ကျွန်တော်တို့ကတာညီပြီးတော့ပို့ဆောင်ပေးလိုက်တာပေါ့သူတို့ရဲ့သဘောထားဆန္ဒအတိုင်းသူတို့ပြန်တော့ကြတာဒီမှာရှိနေတဲ့ဒီလူမျိုးတများအကုန်လုံးပြန်တော့ကြတာကျွန်တော်တို့ကဒီ plan ကြီးမှာလုံခြုံရေးအတွက်နေပြီးတော့ပေါင်းပေါင်းမမလုံခြုံခြုံတွားလို့ရအောင်လို့ဒါအကူအညီပေးလိုက်တာပဲရှိ ตาบิเมะและเปละวามิ้วเลยกะกินตะลิงจี้วาตาริกูเฮวอยละเนยะนี่มาเอพั่วกะพั้นซี้ตวาดาผิดจ้องเนอะดิแท้กะสันเนี่ยวกะรอมะละกะนี่สวนละตวยถั่วปีลุ้มเหมี่ยวแค่จะจ้องกูแลเชลุฮูเยพั่วตระไตตากูเต้รากะเปียวบาระเปบอริไล่ตรงกะกินตะลิงยวาตางาตะเนี่ยเหี่ยวคันอุตส่าห์เอ้าอยู่ละตวยมะตรุอะสักเนี่ยวถั่วปีลุ้มเหมี่ยวบาระรูปเปียวปะเสร็จจ้ะรอตาซูเรตรุโหกูพี่รอคันยะระบ่เนาะ
ဒီကံလူခွေရေလှောက်ရှားသူတွေရဲ့ဆွတ်ဆွဲချက်တွေကိုတော့အေအေဖွဲ့ကငင်းဆန်ခဲ့ပါတယ်။ရွာသားတွေရဲ့သဘောဆန္ဒအရနေဆက်ကိုတင်းချောင်ရမှာကူညီခဲ့တာဒါဖြစ်ကြောင်းအေအေဖွဲ့ပြောခွင့်ရခိုင်တုခါကပြောပါတယ်။အရင်တုန်းကကျွန်တော်တို့ရဲ့ဒီအေရီယာထဲကိုလာတုန်းကလည်းပဲသူတို့ကနေပြီးတော့ဟိုစောင့်ရှောက်ပေးတာလား။မြန်မာစစ်တပ်နဲ့အေအေရခိုင်ဖွဲ့တို့တိုက်ပွဲတွေတွင်အေအေဘက်ကထ
ဒီလိုမျိုးဝန်ပောက်ခွင့်မှုတွေလုံးဝမရှိသလောက်တည်းရပ်သွားခဲ့ပြီးမှာအခုကျမှာမလာကိုရနေ့ကပလဝမြို့နယ်ပြီးချောင်းဒေသတမတော်ပြူဟာဂုံးကို လက်ရှိမှာမလာကိုရနေ့ကပလဝမြို့နယ်ပြီးချောင်းဒေသတမတော်ပြူဟာဂုံးကို AA တပ်ဖွဲ့ကနေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့စဉ်ကအင်ဂျင်နီယာ၄ဦးနဲ့မလာ၃၀ရနေ့ကလည်းပလဝမြို့နယ်လမ်းလုံးငန်းဆောင်ရွက်နေတဲ့စုထူးဆန်ကုမ္ပဏီလုပ်သမားရှိဦးကို AA
တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုရုပ်ဆောင်မင်းထုံးကတော့မနေ့ကဗူဒိတောင်မြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးရတိတောင်မြို့နယ်ဘက်မှာတော့ရဲတပ်ဖွဲ့ဝင်တွေရဲ့ရင်တန်းမိုင်းဆွဲတိုက်ခိုက်ခံရတဲ့အကြောင်းအခုလိုပြောပါရစေ။ပုံရိပ်လိုက်ကြမှာတော့ဖြစ်ပြီးတိုက်ခိုက်မှုရှိတယ်။မနေ့ကတော့ပုံရိပ်လိုက်ကြမှာတခုရှိတယ်။ဒီရင်တော့ကျွန်တော်တို့အ
Maro, Miao Munet, Twinania, Bunujo Munet, Twinania, Chowdo Munet, Twinania, Mimia Munet, Twinania, Susu Bonglia, Chowlia, Taipoi people are Kedelu, Yakan Lenaka, E. Puagani, Drain Topian Tower, Kamia.
Nango in the Rimbe Bogera, Preparation, Sabiro, the Raymond Massese, Dini address, Sukudu Rema, Yamadrin, the Mat Uba, Pawin, the Ringo Dinja Bejamare, Ashata and Nobel Sulu, Dinza Kowo Jari, Raymond Massese Sushi, Dinima, Yuce Kayadu Riremaro, Yamana, Drin Tana, Edida Joe, Go Sui, Wille Pawin Kebare, Lula Biro, Jimwe Kare, Nide, Lumubuari, Tete Womo, Yetare, Drinza Pinago, Swekindu, Diamia Damune, Mandiago, Shapwe, Niama, Masoman.
โจวันเกตุဖြစ်နေသူ့ကိုရွေးချယ်ခဲ့တာဖြစ်ပါတယ်2019ခုနှစ်ရေမွန်မက်ဆေးဆေးဆုရှင်ကိုဆွေဝင်းကိုဆက်သွယ်မေးမြန်းရမှာတော့သူ့ကိုအခုလိုရွေးချယ်ခဲ့တဲ့အပေါ်မှာသူ့ခံစားချက်အခုလိုစပြီးတော့ပြောပြပါတယ်ဟုတ်ကဲ့ကျွန်တော်တို့ဒီလုံခဲ့တဲ့ကျွန်တော်ရှင်နဲ့နှစ်ပတ်လောက်ကနေပြီးတော့ဒီအကြောင်းကြားတယ်ဒီသတင်းစာပညာသဖြင့်လူလူကိုအကျိုးပြုတယ်လူတွေရဲ့ဒီဒုက္ခဒု ขมยาอุปีบาเลยสุขยามาสานะสานปูไปจ้องจ๋าล่ะครับเนี่ยโหสุยาบลูคันซ่าเลยสรุปสุยาได้ขาจ้าတော့โหกุลกันน่ะတော့คันซ่าล่ะบ่เนี่ยโหจ้าบ้าเลยสรุปดีตั้งจีมาบาสิๆทุกข์ทุกข์เนี่ยอะยาอีเลยไอ้ทุกข์ทุกข์เนี่ยปะทะไปแล้วกุนายาเนี่ยลงเหนื่อยอยู่เลยตะโกอยู่เลยเนาะตะชู่เลยลงไม่ติดชู่เลยหลูปีจ๋าเลยดาမျိုးดิบ่เลยลงไม่ติดแล้วหลูอ่ะปูมีอ่ะเลยดาตะบายแล้วตะบายจ้าတော့ ပါပြီလဲဆိုတော့ဒရင်မီဒီယာဒရင်မီဒီယာလောကမှာဆိုလို့ရှိနေတယ်ကျွန်တော်တို့ကပုံပြီးတော့မှာနော်ဟိုစာမမှန်ကန်ကန်ကျွန်တော်တို့ကပုံပြီးတော့မှာဒီနှစ်ရှည်လာမြောက်ကိုယ့်အကူယူတတကြီးဥစားနဲ့လောကကြီးတွေကအများကြီးရှိတယ်ဆိုတော့ဒရင်မီဒီယာလောကမှာတခြားနယ်ပယ်တွေမှာဟိုခိုးလို့ဒီတော့မဖြစ်တဲ့အခြေအနေသာရှိကောင်းရှိလို့မြန်တိုင်းနဲ့ကိုယ့်အလုပ်ကိုကိုယ်ကျူးဥစားနဲ့လူဖွဲ့စည်းကိုဟိ
ရွေးခါလာလားဆိုတော့ဒီကရောနည်းနည်းတော့ဟိုဖြစ်ပါတယ်ဟိုမျက်နှာပြူပြကောင်းပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒါမဲ့ဒီလိုမျိုးဒီလူခွေချိုးဖောက်မှုတွေနောက်ပြီးတော့ဒီနိုင်ငံမှာလွတ်လပ်စွာကိုယ်ပိုင်ယုံကြည်ခွင့်နဲ့ပတ်သက်ပြီးတော့ကိစ္စတွေနောက်ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ကိစ္စတွေကိုကိုယ်စီဝင်ထက်ထဲဝင်ဆောင်ရွက်ခဲ့တဲ့ဟာတွေနဲ့ပတ်သက်ပြီးတော့ဒီလိုမျိုးလည်းတော်တော်များများလဲဟိုကိုယ်စီဝင်ရဲ့ဒီသတင်းဆောင်မတွေကနေတစ်ဆင့်ဒီဖော်ထုတ်နိုင်ခဲ့တာတွေတိခဲ့တာတွေလည်းရှိတယ်ပေါ့နော်ဆိုတော့ဒီလိုအတွက်ကြောင့်မို့လို့ဒီအခုဒီစုပေးတဲ့ဥစ္စာကကိုယ်စီဝင်ရဲ့ဒီလှုပ်ဆောင်မှုအပေါ်မှာပို့ပြီးတော့မှဒီခွန်အားဖြစ်စေလားပြီးတော့ပို့ပြီးတော့မှပို့ပြီးလှုပ်ရမယ်ဆိုတော့ပေါ့နော်ဒီစိတ်ဆန္ဒတွေပို့ပြီးပေါ်ပေါက်လာနိုင်လား
ဟုတ်ကဲ့ဟိုကပို့ပြီးတော့မှဒီစိတ်ပန်းဆိုင်ဟာခွန်အားတော့ဖြစ်ပေါ်ပါစီတယ်အခုကိုယ့်လုပ်ကိုယ်လည်းပို့ပြီးတော့မှဒါဩငါ့လုပ်က ကျွန်တော်ကလုတာလုံးနေရလीเนาะဟိုအရေးကြီးပါလားတခါကျကျွန်တော်ကလုတာလုံးနေရလीเนาะဟိုအတိကအပြင်ဘာလဲဆိုတော့ဒီကိုဝါသနာပါတော့ဒီလုကိုเนาะအဲ့ဒါဝါသနာပါတယ်အဲ့ဆိုတော့ကျွန်တော်တို့ကတခါကျရင်ဟိုလူဖွဲ့ယူအကျိုးပြုနေတာဟိုတခါကျရင်လူရှင်နေတယ်ကျွန်တော်ကဟိုအကေနမဘီမအားလုံးဆင်ပြီးတော့မှာကျွန်တော်ကအရှင်မပြည့်တဲ့နေရာကိုသွားပြီးတော့မှာအဲ့လိုလုံးဝတဘောကျတဲ့ဟိုဘယ်လိုမှမဲ ဒီကြားရည်ရှိနေအောင်နော်ဒီနိုင်ငံဆင်ပြေးတော့ဘာမှမရှိတော့ဘူးလားအဲ့တော့ဒါဆိုလို့ရှိရင်ဒုက္ခနိုင်ငံတွေမှာသွားမယ်သွားပြီးတော့ဗာတရင်ကြီးမယ်အဲ့လိုသဘောမျိုးပါဗျာဒါကျတော့တစ်ခါကြောက်လည်းပဲကျွန်တော်ဝါသနာကြောင့်လည်းကျွန်တော်ကလုံနေရရဲ့သဘောပါဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ပေါ့လीဟိုစာလူဆိုတော့အတိမတ်ပြုခံအောင်ဒီကတဘောကျကြတယ်
အခုလက်တလုံးမှာကိုဆွေဝင်းကဒီအမှုရင်ဆိုင်နေရတာနဲ့ပတ်သက်ပြီးတော့ဒီတရားရုံးကဒီပါလက်လိုက်တဲ့အတွက်လောလောဆယ်မှာကိုဆွေဝင်းကိုဆွဲဆုတ်ထားတဲ့အမှုတွေကိုလည်းရုပ်သိမ်းခဲ့တာရှိရေပေါ့နော်ဒါပေမဲ့ဒီလိုတရားဆွဲဆိုမှုတွေဒီအရေးယူမှုတွေပေါ့နော်ကိုပေါ်မှာစုံစမ်းစစ်ဆေးမှုတွေလည်းရှိနေတဲ့အတွက်အဲ့ဒီပေါ်မှာတွေရောကိုဆွေဝင်းဘယ်လိုများဖြတ်တန်းခဲ့တာရှိလဲနော်
ချင်းလူတွေဒုက္ခတွေတော့ဒီပါခွင့်ရတယ်။နောက်ပြီးတော့တရားသူကြီးတွေရဲ့အခမ်းအနားဥပဒေအကျိုးဆောင်တွေရဲ့အခမ်းအနားရှင်းနေတဲ့အခမ်းအနားဆိုတော့ဒါတွေလည်းကျွန်တော်တို့အနီးကပ်ညောမျက်မှောက်ညမာပြည်ရဲ့အခြေအနေကိုအားလုံးလေ့လာခွင့်ရတယ်ဆိုတော့ပြောမှဆိုရင်ကျွန်တော်တို့ကတော့ဟိုတော်တော်လေးဟိုတော့နော်ဒါဟိုကိုယ့်အလုပ်ကိုတော်တော်လေးဟိုနှင်းနှင်းဆိုင်ဆိုင်နဲ့ဟိုနော်ဆိုတော့ဖြစ်နေတာတပိုင်းပေါ့ဒါပေမဲ့ခုနကလို NDRD နဲ့ပတ်သက်ပြီးတော့မရှိဘူးလားဆိုတော့ဟိုခံစားရပါတယ်ဟိုကျွန်တော်အများအမဲဒီထောင်နှခမ်းဝကိုလမ်းလျှောက်နေပြီလို့အများအမဲခံစားရတယ်နော်အဲ့လိုမျိုးတော့ခံစားဒါပေမဲ့ကျွန်တော်တို့ကဟိုဒါအထူးစားတော့ပုံပြီးလို့ကျွန်တော်တို့မွေးဖွားလာတဲ့ဟိုကဒီတိုင်းကြီးကလုံလုံဆိတ်ချောင်းမှမရှိတာ
ဟုတ်ကဲ့ကိုစိုးဝင်းအဲ့တော့ခုဒီစုကသူတို့လာပေးဖို့ရှိလားကိုစိုးဝင်းဘလို့များအစီအစဉ်လုပ်ထားတာရှိလဲ
ဒီတခြားစုအလားတူစုရတဲ့လူရှိတော့တွေ့တယ်ပေါ့နော်အိန္ဒိယလိုဖိလပိုင်းနောက်ပြီးတော့ဒီတောင်ကိုရီးယားဟိုထိုင်းအဲ့လိုအစားကြီးတွေအိုက်ကနိုင်ငံမှာရှိတဲ့၄၅လောက်ရှိပါတယ်ဖိလပိုင်းကအပေါင်းပေါ့နော်ဟု
တ်ကဲ့
သူတို့အားလုံးကဒီတစ်ချိန်ထဲမှာဆုသွားမနီလာမှာဆုသွားယူရပါတယ်ဟုတ်ကဲ့စက်တင်ဘာ9ရက်နေ့နဲ့ဒီပါစက်တင်ဘာ9ရက်နေ့မှာဆုပေးမယ်ဒီပါဟုတ်ကဲ့ဆရာ
VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုမြစည်းမသတင်းဌာနရဲ့ရုပ်သံအစီအစဉ်မှာထုတ်လွှင့်ဖို့မိတ်ဆက်တဲ့ဇွန်လ29ရက်နေ့ရန်ကုန်မြို့ကအခမ်းအနားအတွင်းမီဒီယာလွတ်လပ်ခွင့်အခြေအနေနှင့်ဒီမိုကရေစီရည်ကြိမ်းဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာလည်းသတင်းသမားတဦးအနေနဲ့သူ့ရဲ့ရည်တည်ချက်ကိုကိုဆွေဝင်းကအခုလိုဆွေးနွေးခဲ့ပူပါတယ
်အခုကျွန်တော်တို့ပြောတာကျွန်တော်တို့ constructive reporting လို့အပြည့်သဘောဆောင်တဲ့ reporting တွေဒါကတော့ဒီစစ်အာဏာရှင်တခြားလုံးကျွန်တော်တို့ပြောလာခဲ့တဲ့ဟာတွေပေါ့အခုကျတော့ကျွန်တော်တို့ဘာပြောလဲဆိုတော့ patriotic reporting အမျိုးချရမယ်ဆိုတဲ့ဟာမျိုးတွေဒီစကလုံးတွေကိုဒါမြန်မာ press council လူကြီးတယောက်ကိုယ်တိုင်ကဒါကြီးပြောလာပါတယ်ဒါပေမဲ့အဲ့ဒါ immediate ကျွန်တော်တို့ရဲ့ profession ကို immediate နားလည်မှုလွှဲမှာကျွန်တော်တို့ရဲ့ profession ကဘာလဲ it's very scientific scientific မှာ identity မရှိဘူးကျွန်တော်က geologist တယောက်ကကြောက်တုံးဒရုန်းကိုလေ့လာတဲ့အခါမှာဒါငါရဲ့ American ကြောက်တုံးဆိုပြီးလေ့လာလို့မပြောဘူးမင်းကမင်းအာဖရိကပဲတူလာတူလာအင်ဒါဂျင်းတွေကပဲတူလာတူလာငါအလုတ်ကဒီကြောက်တုံးထဲမှာဘာတွေ ingredients တွေပါတယ်ဘာ elements တွေပါတယ်လဲဒီအမျိုးအစားတွေကျွန်တော်ကလေ့လာဖို့လေ့လာတဲ့အတိုင်းကိုကျွန်တော်ကနေပြီးတော့မှ reset ထုတ်ပေးဖို့တောင်းဝန်ရှိတယ်ဒါကတော့ငါ American ကြောက်မလို့ငါနည်းနည်းသားပို့ပြီးတော့ငါပြောလိုက်မယ်ဆိုပြီးလုံးလုံးမရပါဘူးကျွန်တော်က journalism has no boundary ပါပဲကိုယ့်အကူဘုရားဘာသာတရားဆိုလို့ရှိရင်တော့ကောင်းပါရိတ်တာမှတရားတော်အားထုတ်နေစဉ်ဥပဒနာအားထုတ်เนาะဥပဒေဆောင်ကိစ္စမရှိဘူး it's your personal ပဲလေကျွန်တော်တို့ဒါပေမဲ့ဒီသတင်းတစ်ပုဒ်ထုတ်တဲ့အခါကျတော့ရှင်တော့ you have no identity ပဲကျွန်တော်တို့က it's very scientific ဒါလေးတော့ကျွန်တော်ပြောချင်ပါတယ်အကျေးဇူးပါပဲဟုတ
် Raymond Maxese ဆုရှင်နေအဖြစ်အရင်တော့ကလည်းမြန်မာနိုင်ငံက Adrek Lawyer TT Loose Dr. Cynthia Mao ကဆောဝါစိုင်းယော်လပိုင်နဲ့ရုပ်ရှင်တယောက်စာဦးကျော်သူတို့ကိုလည်းချီးမြှင့်ခံခဲ့ရပူပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေကြံလည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြမစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဩဂုတ်လ2ရက်တောက်ကြဒီညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုစက်တိုက်နားဆင်ရမှာပါအမျိုးသမီးခန္ဓာသုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာခန္ဓာမှာနားဆင်ရမှာကတော့
This is where I live, the edge of the Atlantic Ocean in beautiful West Cork, Ireland. There is a huge problem of
the Google Science Advert နဲ့ပတ်သက်ပြီးတော့သိပ္ပံနဲ့ဤပညာအစီအစဉ်မှာအပြည့်အစုံတင်ဆက်ပေးထားတာကိုမကြခင်နားဆင်ရပါမယ်။အခုအရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါလိမ့်ရှင်။ဇူလိုင်လ30ရက်နေ့ဟာနိုင်ငံတကာလူကုန်ကူးခံရသူများပပျောက်ရေးနေ့ဖြစ်ပါတယ်။ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကလူကုန်ကူးခံရသူတွေအနက်မှာအမျိုးသမီးနဲ့ကလေးငယ်တွေအများဆုံးဖြစ်တယ်လို့ပြောပြီးတော့လိင်လုပ်ငန်းတွေမှာအဓိကအသုံးချတာကိုခံခဲ့ရတာကိုတွေ့ရတယ်လို့ဆိုပါတယ်။လူကုန်ကူးမှုဟာပဋိပက္ခဖြစ်ပွားရာဒေသတွေမှာအထူးစိုးရိမ်စရာဖြစ်တယ်လို့ကုလအတွင်းမှုချုပ်ကထောက်ပြခဲ့တဲ့အတွက်မြန်မာနိုင်ငံရဲ့ပဋိပက္ခဖြစ်ပွားရာဒေသတွေမှာအထူးသဖြင့်ကတော့ကချင်ပြည်နယ်ထဲမှာပေါ့နော်ဒီအိမ်ကြီးချင်းတရုတ်နိုင်ငံကိုလူကုန်ကူးခံရတဲ့ကချင်တိုင်းရင်းသူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်ရဲ့မြို့သမီးခန္ဓာမှာဒေါ်လလတန်းကတင်ပြထားတာကိုနားဆင်ပါရှင
် Today we're commemorating the World Day Against Trafficking in Persons.Marking this day, the Secretary General said in a message that human trafficking is a heinous crime.
Today, the Secretary General said in a message that human trafficking is a heinous crime. Today, the Secretary General said in a message that human trafficking is a heinous crime. Today, the Secretary General said in a message that human trafficking is a heinous crime. Today, the Secretary General said in a message that human trafficking is a heinous crime. Today, the Secretary General said in a message that humanUNODC ကကုလသမဂ္ဂမူရစ်ဆေးနဲ့ရာဇဝတ်မှုဆိုင်ရာဌာနရဲ့ထုတ်ပြန်ချက်အရ2004ကနေ2016ခုနှစ်အတွင်းလူကုန်မှုခံရသူတွေမှာကလေးငယ်ရာဂိုင်းနှုန်းဟာနှစ်ဆကျော်တိုးလာတာတွေ့ရပါတယ်
။ဇူလိုင်လ30ရက်နေ့မှာချက်ရောက်ခဲ့တဲ့လူကုန်ကူးသူများပပျောက်ရေးနိုင်ငံတကာနေ့အထိမ့်အဖြစ်ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကသတိပေးချက်ကိုထွေမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖရန်ဟတ်ကနယူးယောက်သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တာပါ။ဒါအပြင်အခုလိုလူကုန်ကူးခံရသူတွေကြားလိင်လုံကားမှာအသုံးပြုခံရသူတွေဟာအများဆုံးဖြစ်တဲ့အကြောင်းလေးအတွင်းမှုချုပ်ကပြောခဲ့တယ်လို့လက်ထောက်ပြောခွင့်ရဖရန်ဟတ်ကဆိုပါတယ
်။ Most detected victims are trafficked for sexual exploitation. The victims are also trafficked for forced labor, recruitment as child soldiers and other forms of exploitation.
လူကုန်ကူးခံကြရတဲ့လူအများစုဟာလိင်ပိုင်းဆိုင်ရာကောင်းပုံဖြတ်မှုကိုခံကြရတာရှိသလိုအတင်းအဓမ္မလိုအပ်ပြီးစေခိုင်းခံရတာကလေးစစ်သားတွေအဖြစ်အသုံးပြုခံကြရတာနဲ့တခြားနိလန်းတွေနဲ့ခေါင်းပုံဖြတ်ခံကြရသလိုစိတ်ဆက်ညှဉ်းပန်းတာလည်းခံကြရပါတယ်။ဒါအပြင်လက်နဲ့ဆွဲကင်ပဋိပက္ခကြောင့်အိုးအိမ်ဆွန့်ခွာထပ်ပြေးကြရတာကြောင့်တဘာဝဘေးအန္တရာယ်တွေကြောင့်အပြင်ဆေးရမွတ်တည်မှုကြီးမားတဲ့အတွက်လူကုန်ကူးသူတွေရဲ့လုပ်ငန်းတွေဟာစီးပွားဖြစ်နေကြတာတွေ့ရတယ်လို့လည်းအတူရမှုချုပ်ကထောက်ပြခဲ့ပါတယ
်။ဒါကြောင့်မြန်မာနိုင်ငံမှာအဲ့ဒါကိုင်ပြိပကဖြစ်ပွားနေတဲ့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာလူကုန်ကူးမှုဖြစ်ပွားနေတာနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကမကြာခဏထောက်ပြခဲ့ကြတာလည်းဖြစ်ပါတယ်။ကချင်ပြည်နယ်မှာကချင်လက်နက်ကိုင်တပ်တွေအုပ်ချုပ်တဲ့နေမြေတွေမှာလူကုန်ကူးမှုတွေဖြစ်ပွားနေတာတွေ့ရတယ်လို့ HRW လူအခွင့်အရေးအဖွဲ့ကဒီနှစ်စောစောပိုင်းကထောက်ပြခဲ့တာလည်းရှိပါတယ်။ဒီချင်းနဲ့ပတ်သက်လို့ကချင်တိုင်းရင်းသူလည်းဖြစ်အင်ဒိုနီးရှားကျွန်းကျွတ်မှာလူကုန်ကူးခံရတဲ့မြန်မာရေလုံသားတွေကျွန်ပြုတ်ခံရတာကိုတွားရောက်သတင်းယူခဲ့တဲ့ AP သတင်းတောက်အဖွဲ့မှပါဝင်ခဲ့ပြီး2016ပူလစ်ဇာဆုရရှိခဲ့သူဆုရှင်ဦးလည်းဖြစ်တဲ့ Esther Tucson ကိုမေးကြည့်ခဲ့ပါတယ်
Jemaru ayah, baca mulu alu cipta le sura aku tipu soye. Nampak satu kune di sepoi le, di luar sepian sah sila le cendio. Jemaru pian tua cia le macam. Nampak satu kune maba cipta le sura. Pemone kecian pine asyik tau mai cama si ni le. Kecian lumiu le, kecian yuadar le. Sepoi sah sila le kama. Anita sonya oki le cima tua di KIO KIO cincok le nenega. Anita sonya tiga ma. ตัวอัตวาการเนี่ยเป้าหมายส่วนดีใจนั่นแหละนะกันเพราะว่าเดียวไปยงจีอาท่าเลยอันนี้ทำอยู่ชีวิตข้าจะรอตัวไอ้ใจนั่นแหละนะกันเลยที่เอาชุดเด็ดเนี่ยมีอุทธรณ์ไปเลยประจำมือแล้วส่วนตัวส่วนเอาชุดเด็ดติดดาวมาทับเยี่ยจ้าตัวมาเลยเนี่ยเป้าหมายส่วนขังเขียร์เลยที่ไปตรงในชีวิตข้าจะตัวเจ้าพี่รอมาดีเดียวพี่เนี่ยปูพี่นี่เนี่ยอุทธรณ์ไปเลยนอกจากข้าจะรอดีเนี่ยมาดีเนี่ยมาเป็นหัวเป็นเลยเดียวพี่เนี่ยมาเลยใจนั่นแ ဆိုတော့သူတို့နဲ့မင်းဆက်သက်ဆွေမျိုးတွေရှိတဲ့အတွက်ကြောင့်မလို့ပြေးတာမျိုးလည်းရှိတယ်ဒီမန်ဝိုက်ဝတ်ဆပ်ပြောတဲ့အခါမှာအများကြီးနိုင်တယ်ဘာကြောင့်မလို့လဲဆိုတော့တိုင်းလက်နက်ကင်ဒီတာအုပ်ချုပ်တဲ့ဒီတာမှာဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မလို့တချို့အထက်လက်တော်များများမှာသူမြန်မာအစိုးရဘက်ကနေလက်တွေ့ရရှိတယ်ဒါပေမဲ့ဒီမှာပြည်ထောင်ကတော့တိုင်းလက်နက်ကင်ဒီတာတွေမှာရှိတဲ့ ီးညဝေတယ်လို့ကျမတော့သိထားတယ်ရှင်ဟုတ်ဒါပေမဲ့ခုနကဒီ human rights watch ပြောသလိုပေါ့နော်ဒီမျိုးသမီးတော်တော်များများကစစ်ဘေးကောင်ခန်းတွေမှာရှိနေတယ်အဲ့စစ်ဘေးကောင်ခန်းတွေကလည်းအဓိကလက်နက်ကင်အုပ်ချုပ်မှုနဲ့နေနေတာမှာပဲရှိနေတဲ့ခါကျတော့အရေးအတွက်ကအဲ့ကပဲပုံများသလိုဖြစ်နေတာပေါ့နော်ဟုတ
်နောက်တစ်ချက်စိတ်ဝင်စားစရာကျွန်မတွေ့ရတာပေါ့နော်ဒီရောင်းစားခံရတဲ့ကချင်မျိုးသမီးများစုကပြိပခဖြစ်ပွားရာဒေသကနေပြီးတော့များဖြစ်လာကြတာပေါ့ဘာဖြစ်လဲဆိုတော့အမျိုးသားတွေကစစ်တိုက်ဖို့ထွက်သွားတယ်သူတို့ကအိမ်မှာအိမ်တော်ဦးစုပြည်ခြံခဲ့တယ်အဲ့တော့မိသားစုစားဝတ်နေရေးအတွက်ပြည်လဲဘူးကငွေရှာဖို့လိုတယ်ငွေရှာဖို့လိုတဲ့အခါမှာတရုတ်ပြည်မှာစားစာကောင်းကောင်းရမယ်အဲ့လိုမျိုးဖျားယောင်းတွေးဆောင်မှုတွေကြောင့်ပေါ့နော်သူတို့တွေပါသွားကြတယ်လို့လေ Human Rights Watch ကထောက်ပြထားပါတယ်အဲ့ဒါလေမှန်တင်တော့မှန်တယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကြတော့ဟိုဘယ်လိုပြောမလဲအကုန်လုံးကြီးကတော့ဒီစစ်တိုက်သွားတဲ့ဟာမျိုးမဟုတ်ဘူးရှင်ဘာကြောင့်လဲဆိုတော့စစ်ဘေးဆောင်စခန်းကအမျိုးသားတော်များများနဲ့ဒီမှာအမေးဖြေလုပ်တဲ့အချိန်မှာသူတို့ဒီလိုမျိုးပြောပါတယ်ခင်ဗျားတို့အဖြစ်ကသူတို့တလောက်ကိုနှစ်ပတ်သုံးပတ်အဲ့လိုမျိုးကြွားပြီးတော့မှလယ်နေတွေပိုင်တဲ့သူတွေရဲ့လေရဲမှာတွားပြီးတော့မနေစားအနေနဲ့လှုပ်သွားလှုပ်တာတွေရှိတယ်။ငပြောချန်တွေမှာတွားလှုပ်တာတွေရှိတယ်ဒီဖြစ်။အဲ့တော့များသောအားဖြင့်အိမ်မှာတန်ခဲ့တဲ့သူတွေကအမျိုးသမီးနဲ့ကလေးတွေပုံများတယ်။အဲ့ခါကျတော့လူငယ်အမျိုးသမီးတွေကပို့ပြီးတော့မှလူကုန်ကူးခံရတဲ့အနေအထားမှာတော့တော်ရှိရပါတော့။ဟုတ်ကဲ့
နောက်တစ်ချက်ကျမသိချင်တာပေါ့နော် Human Rights Watch ရဲ့ကောင်းစီကကလေးမွေးခဲ့ကလေးမွေးပြီးရင်ပြန်ကြည့်ရင်ပြန်လို့ရတယ်ဆိုတော့အဲ့လိုမျိုးရောင်းစားခံပြီးတော့ကလေးမွေးပြီးတော့ပြန်ကြည့်ရင်ပြန်ဆိုပြီးတော့ပြန်ခွင့်ရတဲ့အမျိုးသမီးတွေနဲ့ရော Esther တို့ကြုံဘူးပါလား
ဟုတ်ကဲ့ရှင့်အဲ့ဒီဟာကိုကျမတို့အသေးအချာကိုမေးခဲ့တာမျိုးရှိပါတယ
်ကျမ
တို့တွေ့ခဲ့တဲ့အမျိုးသမီးတွေသူတို့ထပ်တည်းလုံမြောက်လာတဲ့လူတွေကပြန်ပြီးပြောပြတဲ့အနေအထားအရဆိုရင်သူတို့ကပြောတယ်အင်ရှင်တွေပေါ့နော်ကျမကလေးလမ်းမွေးပေးပြီးပြီကျမအင်တန်ဆန်နယ်ပေါ့နော်အဲဆွေမျိုးတွေမိသားစုတွေနဲ့အဖေအမေညီကောင်မောင်နှမတွေနဲ့တွေ့ချင်တယ်ဆိုပြီးတော့မှတောင်းဆိုရဲခါကျရင်တို့ကပေးပြန်မယ်ပေးပြန်မယ်ဆိုပြီးတော့မှတို့ပေးမပြန်ဘဲနဲ့တို့အိမ်မှာပဲပုံမှန်လုပ်နေကြလိမ်မိုင်းဆိုင်ရာတန်ဖက်မှုနဲ့အိမ်တွင်းတန်ဖက်မှုတွေတို့ကိုကျွလွန်းတယ်ပြီးတော့မှဒီအမျိုးသမီးတွေဆိုရင်ဥမာရဲစခန်းကိုတို့ကိုယ်တိုင်သွားပြီးတော့မှကျမလူကုန်ကူးခံရတာပါဆိုမှတရုတ်ရဲတွေကိုသွားပြောတာတောင်းမှတရုတ်ရဲတွေကအဲ့ဒီသူ့ကိုအိမ်တွင်းတန်ဖက်မှုလုပ်နေတဲ့အိမ်ကိုသူ့ကိုကိုယ်တိုင်ပြန်သွားပို့တယ်။အဲ့တော့သူတို့ကိုကလင်းမွေးပြီးတာနဲ့ပြန်ခိုင်းတယ်ဆိုတဲ့အချက်လက်ကတော့တယောက်နဲ့တယောက်ရဲ့အခြေအနေပေါ်မှာမူတည်ပြီးတော့မှကွဲပြားမယ်လို့ထင်ပါတယ်။
အဲ့လိုပြန်လွတ်လာတဲ့အမျိုးသမီးတွေရဲ့ရှိတော့ဘယ်ပုံမိန်နည်းနဲ့သူတို့ပြန်လွတ်လာအောင်ကြိုးစားကြလဲရှင
်။အဲ့ဒါတော်တော်လေးစိတ်ဝင်စားစရာကောင်းတယ်။ဘာကြောင့်မလို့လဲဆိုတော့ကျမတို့ဒီလွတ်လာဒီတွေ့ကြုံတော်ဆိုးတဲ့အမျိုးသမီးသူခံရခဲ့တဲ့အကြောင်းအရာကိုပြောပြရတဲ့အချိန်မှာ
ဟုတ်ကဲ့
သူကဖုန်းကလေးကိုရှာတွေ့ရအဲ့အိမ်မှာပဲအဲ့ဖုန်းအဟောင်းကိုတွေ့တော့သူအဲ့ဖုန်းအဟောင်းလေးကိုသူတင်ထားပြီးတော့မှဈေးသွားတဲ့အချိန်မှာသူပတ်စံနည်းနည်းဆင်စုထားပြီးတော့မှအဲ့ဖုန်းဆိုင်မှာသွားပြီးတော့သူက SIM card လေးဝယ်တယ်ဝယ်ပြီးတော့မှသူတိတ်ထားသလောက်ကတော့ UN ပြည်နယ်ကိုခေါ်မဲ့ဖုန်းနံပါတ်ကုန်းနံပါတ်ဘာနဲ့စတယ်လဲဆိုတော့သူကသိတယ်ဘာကြောင့်လဲဆိုတော့သူကလည်းတရုတ်နယ်စပ်မှာနေလာတာ9နှစ်ရှိနေရှိပြီဆိုတော့သူအဲ့အကြောင်းသိတဲ့အခါကျတော့သူကသွေးမိသွေးရဖုန်းနံပါတ်အကုန်လုံးနှိပ်တာနှိပ်တော့သူကနောက်ဆုံးကျတော့ဒီအမျိုးသမီးတယောက်ကကောက်ကင်တယ်သူကတော့တရုတ်နိုင်ငံသားဒါမဲ့ကချင်ပေါ့နော်အဲ့တော့သူကဘာသာစကားချင်းပြီးတဲ့ခါကျတော့မှသူကအဲ့မှာစပြီးတော့မှဒုက္ခရောက်နေတဲ့အကြောင်းပြီးရင်ဒီတိုင်းသားလက်နက်ကိုင်အုပ်ချုပ်မှုနဲ့နေဒီကမှရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကသူတို့ကယ်ဖို့အတွက် ကိုကြီးပေးတယ်ဆိုတော့အကြောင်းအရာတွေပြထားတဲ့ခါကျတော့သူအဲ့ဒါတွေကိုသူ့ကိုကြီးပေးဖို့တော့ပြောပြပေးဖို့အဲ့လိုမျိုးသူကအကူကြီးတောင်းပြီးတော့မှတချို့ကအဲ့လိုမျိုးပုံစံမျိုးနဲ့သူတို့ဘယ်နေရာမှာရောက်နေရဲဆိုတော့ဒီတယောက်ပြီးမှာအတုံးများတဲ့ WeChat ပေါ့နော် application အဲ့ဒါ social media application ကိုတုံးပြီးတော့မှ WeChat မှာဘယ်နေရာမှာသူကရောက်နေရဲဆိုတော့ location ကိုသူကနှိပ်ပြလိုက်အဲ့နေရာမှာ ตุ้ยနိုင်နေဆိုတော့ဟာမျိုးပေါ့เนาะအဲ့ဒါနဲ့သူတို့လာပြီးတော့မှကယ်ပေးတဲ့သူတွေရှိတယ်ပေါ့တချို့ကအဲ့လိုမျိုးလွတ်လာတယ်အမျိုးသမီးတော်တော်များများကတော့သူတို့ရဲကောင်းလာပြီးတော့မှလူကုန်ကူးခံရတဲ့အကြောင်းတော့ပြောတဲ့သူတွေကိုလူကုန်ကူးတဲ့သူတွေကိုပဲပြန်ပြီးပို့ပေးတာမျိုးတွေရှိတယ်လို့တချို့ကတော့မြန်မာအစိုးရကိုပြန်ခေါ်ပြီးတော့မှပြန်ပြီးပို့ပေးတာတွေရှိတယ်လို့တိုင်းတာလက်နက်ကအခုမှ
Human Rights Watch report ကိုပဲ ပြန်ကူးကားရမယ်ဆိုရင် ဒီအမျိုးသမီးတွေက social stigma ပေါ့နော် လူမှုအတိုင်းအဝိုင်းမှာ တင်းချက်ဆက်ဆံခံရတာ ရှိတယ်လို့လည်းဖော်ပြထားပါတယ် အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရော ဘယ်လိုမြင်ပါလဲ Esther
ဟုတ်ကဲ့အဲ့ဒါကလေကျမတို့နိုင်ငံကလေတနိုင်ငံလုံးဖြစ်နေတဲ့အနေအထားပေါ့နော်ဥမာအမျိုးသမီးတယောက်လူကုန်ကူးခံရတာတစ်ခုတည်းမဟုတ်ပဲねကျမတို့တိုင်းပြည်ထဲမှာဖြစ်တဲ့ဥမာအတ္တမအချင်းခံရတဲ့အမျိုးသမီးတွေကိုဆိုရင်လေကျမတို့ရဲ့လူမှုအတိုင်းအဝိုင်းကနေပြီးတော့မှနည်းနည်းဟိုအနေအထားဆက်ဆံတဲ့ခါကျတော့ဒီအမျိုးသမီးတွေကိုလူကုန်ကူးခံရတယ်သူများရဲ့မရလို့တယ်ပေါ့နော်အဲ့လိုမျ င်လူမှုအပိုင်းဝိုင်းထဲမှာပြန်ပြီးဝင်ဆံဖို့တို့တို့အတွက်ကနေရာမရှိလို့မျိုးတွားဖြစ်တာမျိုးတွေတွေ့ရပါတယ်ရှင
်ဒေါ်လာတန်စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သုတဆုံလေအမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့သုတဆုံလေအမေရိကန်တခွင်အစည်းအဝေးမှာတော့ဩဂုတ်လအတွင်းအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့သမိုင်းတင်ဖြစ်ရတဲ့အကြောင်းကိုတင်ဆက်ပေးမှာပါကိုအောင်အောင်နဲ့အတူကူညီတင်ဆက်ပေးထားတာနားဆင်ပါရှင်
ရင်းပိုင်ရဲ့တိကျဆုံးနဲ့အမေရိကန်တခွင်အစည်းအဝေးကိုတော့လွန်ခဲ့တဲ့65နှစ်ကမွေးဖွားခဲ့တဲ့စတက်ဖန်ဝါစနီယက်အကြောင်းနဲ့ဆက်လိုက်ရအောင်ပါ1950ခုနှစ်ဩဂုတ်လ17ရက်နေ့မှာဆန်ဟိုဆေကယ်လီဖိုးနီးယားပြည်နယ်မှာမွေးဖွားခဲ့တဲ့သူ့ကို Apple ကွန်ပျူတာကိုတီထွင်တဲ့ Steve Jobs လိုမျိုးပုဂ္ဂိုလ်အဖြစ်တောင်းတင်စားခေါ်ဝေါ်ကြပါတယ်တဲ့မဆုမွေ
ဟုတ်ပါတယ်ဝါစနီယက် App ဟာ Electronic လျှက်စစ်နည်းပညာနဲ့ပတ်သက်လို့ငယ်ရွယ်စဉ်ကတည်းကအကျွမ်းတဝင်ရှိလာခဲ့ပြီးတဲ့နောက်အသက်13နှစ်အရွယ်မှာကျောင်းက electronic အသင်းရဲ့ဥက္ကဋ္ဌဖြစ်လာပါတယ်အထက်တန်းကျောင်းပြီးဆုံးသွားပြီးတဲ့နောက်သူဟာ Steve Jobs နဲ့ယင်းဤကျွမ်းဝင်လာခဲ့ပြီးတဲ့အချိန်ကနေစလို့အလုပ်အတူတူလုပ်ခဲ့တဲ့မိတ်ဆွေရင်းနေဖြစ်လာပါတယ
်ဒါနဲ့မဆုမွန်ရေဟိုရုံကတော့ကွန်ပျူတာဆိုတာရုံကန်းထဲမှာဆင်းပြီးတော့အသုံးပြုရတဲ့စက်ကရိယာအကြီးကြီးတွေကိုခေါ်တာပါအခုကျွန်တော်တို့ပေါင်ပေါ်တင်သုံးလို့ရတဲ့အစင်းမြင့်နည်းပညာတွေနဲ့ဖန်တီးထားတဲ့ laptop တို့စပွဲပေါ်တင်သုံးလို့ရတဲ့ desktop computer တို့ဆိုတာကတော့အလွန်ရှားပြီးတော့ဈေးလည်းအတော်ကြီးပါတယ်
။ဟုတ်ပါတယ်ကိုအောင်ရေဒါနဲ့ Steve Jobs နဲ့ Wozniak App တို့နှစ်ယောက်ပေါင်းပြီးတော့တည်ယူဖို့လဲလွယ်မျိုးစုံလဲသုံးလို့ရတဲ့ computer တွေထုတ်လုပ်နိုင်မဲ့ကုမ္ပဏီတစ်ခုကိုစတင်ထူထောင်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။နည်းပညာအကြောင်းရေးသားတဲ့စာရေးဆရာ Robert Kringley က Wozniak App ရဲ့ကွန်ပျူတာဒီဇိုင်းပုံစံကြောင့်ကွန်ပျူတာထုတ်လုပ်တဲ့လုပ်ငန်းကြီးတစ်ခုလုံးစတင်နိုင်ခဲ့တယ်လို့ဆိုပါတယ
် Steve Wozniak was the designer of two really important computers in the history of personal
Steve Wozniak ဟာတကိုယ်ရေးသုံးကွန်ပျူတာပုံစံနှစ်ခုကိုရေးဆွဲခဲ့သူပါအဲ့ဒါတွေကတော့အလုံးကြီး250လောက်ပဲထုတ်လုပ်ခဲ့တဲ့ Apple 1 ကွန်ပျူတာနဲ့ဆယ်သန်းကျော်ထုတ်လုပ်ခဲ့တဲ့ Apple 2 ကွန်ပျူတာတွေပဲဖြစ်ပါတယ် Apple 2 ကွန်ပျူတာကိုအရေးအတွက်တော်တော်များများထုတ်လို့ရမှာအောင်မြင်ခဲ့ပြီးတော့ဒါဟာပထမဆုံးအကြိမ်ဖြစ်လူများပြားသုံးဆွဲနိုင်ခဲ့တဲ့တကိုယ်ရေးသုံးကွန်ပျူတာလေးဖြစ်ပါတယ်ဒီကနေ့သုံးဆွဲနေတဲ့အသေးစားကွန်ပျူတာတွေနဲ့ပတ်သက်ပြီးထုတ်လုပ်နေတဲ့ကုမ္ပဏီတည်ထောင်သူတွေဟာ Apple 2ကိုအသုံးပြုခဲ့သူတွေဖြစ်ပါတယ်လို့ Robert Kringley ကပြောသွားတာပ
ါ Steve Jobs ဟာ Apple Computer Company ဖွံ့ဖြိုးတိုးတက်ရေးအတွက်စီးပွားရေးရှုထောင့်ကနေချဉ်းကပ်စဉ်းစားခဲ့တယ်လို့ Steve Wozniak ဟာနည်းပညာပိုင်းနဲ့ပုံစံဒီဇိုင်းဘက်မှာအားထည့်ပြီးတော့လှုပ်ဆောင်ခဲ့သူပါ1985ခုနှစ်အရောက်မှာတော့ Mr. Wozniak ဟာကယ်လီဖိုးနီးယားပြည်နယ်ဘာကလေးမှာသူ့ရဲ့ဆုံးခန်းမတိုင်သေးတဲ့ပညာရေးကိုအဆုံးသတ်ဖို့ Apple ကနေပြီးတော့ထွက်ခွာလာခဲ့ပါတယ်
သူကလေးရဲ့မူကြိုကြောင့်မှစတင်ကြပြီးခဲ့ဘူးတဲ့ဝါစင်ရဲ့ဟာ Apple ကုမ္ပဏီရဲ့အဆုရှယ်ယာရှင်တဦးလည်းဖြစ်ပြီးကုမ္ပဏီကနေအခုချိန်ထိလာစာရရှိနေသူဖြစ်ပါတယ်။ဒါ့အပြင်လည်းသူပိုင်အချိန်တော်တော်များများမှာလူမှုရေးလုပ်ငန်းတွေဆောင်ရွက်လေးရှိပါတယ်။1982ခုနှစ်အရောက်မှာတော့ကယ်လီဖိုးနီးယားလေယာဉ်ကွင်းတကွင်းကနေပြန်အတက်လေယာဉ်ပြတ်ကျပြီးတဲ့နောက်ထိခိုက်ဒဏ်ရာရကဝါစနီအက်ဟာဘာမှမမှတ်မိတော့ပဲအတိတ်မိသွားပါတယ
်။နောက်ပိုင်းမှာ Apple ကုမ္ပဏီကကွန်ပျူတာဂိမ်းကစားစေပြီးတော့သူ့အနေနဲ့တတိပြန်လည်လာအောင်ဆောက်ရွက်ပေးခဲ့ပါတယ်။ Steve Jobs နဲ့ဝါစနီအက်တို့ရဲ့တကိုယ်ရည်သုံးကွန်ပျူတာစမ်းသစ်တီထွင်မှုဟာသူတို့ရဲ့အောင်မြင်မှုသာမဟုတ်ဖက်နဲ့ငယ်ရွယ်တဲ့လူငယ်မျိုးဆက်တီအနေနဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းလုပ်ချင်လာအောင်တိုက်တွန်းပေးသလိုမျိုးလည်းဖြစ်တယ်လို့ Robert Crinkley ကပြောပါတယ်
။အခုတခါပြောပြပေးလို့ရတဲ့အကြောင်းအရာကတော့ဂီတဖျော်ရည်ပွဲကြီးတစ်ခုအကြောင်းမှာ1969ခုနှစ်ဩဂုတ်15ရက်နေ့မှာနယူးယောက်ပြည်နယ် Woodstock ရွာနာကလေငွင့်ပြင်ထဲမှာဖျော်ပြတဲ့ဂီတပွဲကိုလူငယ်အများစုပါဝင်တဲ့ပရိသတ်5သိန်းကျော်လာရောက်ကြည့်ရှုခဲ့ပါတယ်။ဒီဂီတပွဲဟာအဲ့ဒီခေတ်အခါကိုထင်ဟပ်ပြနေတဲ့ပွဲလည်းဖြစ်ပါတယ်။ Freedom, freedom.ပေါ့နဲ့ rock and roll ဂီတသမားတွေဖြစ်တဲ့ Jimi Hendrix, The Grateful Dead, John Sebastian, The Who, Now Janis Joplin တို့ဒီဂီတပွဲမှာလာရောက်ဖျော်ဖြေတာကြောင့်လူငယ်အများစုကဒီပွဲကိုမရောက်ရအောင်လာကြတာပါ။ Joplin နဲ့ Hendrix တို့နှစ်ဦးကတော့အဲ့ဒီဂီတပွဲအပြီးနောက်တစ်နှစ်မှာမူရစေဝါအလွန်ကျွန်းသုံးတာကြောင့်ကွယ်လွန်သွားပါတယ်။Richie Havens ကတော့ဒီဂီတပွဲမှာပထမအဦးဆုံးစတင်ဖျော်ဖြေခဲ့သူပ
ါ။ကျက်ကျက်နဲ့နဲ့ရွာတဲ့မိုးနောက်ကျမ်းမာရေးအတွက်တန့်စင်ခန်းမလုံလောက်တာအစားအစာတွေမလုံလောက်တဲ့ကြားကပဲသုံးရကြတဲ့ဒီဂီတဖျော်ဖြေပွဲကိုအောင်မြင်စွာနဲ့ကျင်းပနိုင်ခဲ့တာပါ။ဂီတာဝဲကျင်းပတဲ့လေကွင်းပိုင်ရှင်မတ်ယက်စ်ခါကဒီကိုလာခဲ့ကြတဲ့သူလူငယ်၅သိန်းဟာဒီနေရာမှာစုံစည်းပြီးတော့၃ရက်ကြာဂီတာဖျော်ဖြေပွဲကိုကြည့်ရှုခဲ့တယ်ဆိုတာကိုကဘာကြီးကိုတက်တေပြပြီးဖြစ်ပါတယ်လို့ပြောပါတယ
်။အခုအခါတင်ပြပေးလို့တဲ့အကြောင်းအရာကတော့ပနမာတူးမြောင်းကိုပထမဆုံးဖြတ်တန်းမောင်းနှင်ခဲ့တဲ့ကုန်တင်သင်္ဘောအကြောင်းဖြစ်ပါတယ်မဆုမွေ1914ခုနှစ်ဩဂုတ်လ15ရက်နေ့မှာအမေရိကန်ကုန်တင်သင်္ဘော SS Anson ဟာ62ကီလိုမီတာအရှိရှိတဲ့ကနယ်တူးမြောင်းကို9နာရီကြာပြတ်တမ်းမောင်းနှင်ခဲ့ပါတယ်။အမေရိကတိုက်အလေပိုင်းနိုင်ငံဖြစ်တဲ့ပနမားကဒီတူးမြောင်းဟာအက်တလန်တိတ်နဲ့ပစိဖိတ်သမုဒ္ဒရာကိုဆက်သွယ်ထားတဲ့တူးမြောင်းဖြစ်ပါတယ်။ဒီတူးမြောင်းကိုပြင်သစ်နိုင်ငံက73နှစ်ကြာဖောက်လုပ်ဖို့ကြိုးစားပြီးတဲ့နောက်လက်လျှော့သွားပြီးကအမေရိကန်က1904ခုနှစ်မှာစတင်ပြီးတော့လွှဲပြောင်းတာဝန်ယူခဲ့ပါတယ်။
ဟုတ်ပါတယ်နီးပညာပိုင်းဆိုင်ရာပြဿနာတွေကိုမဖြေရှင်းနိုင်တာချင်းကနေတဆင့်ကူးဆက်တဲ့ငှက်ဖျားယောဂါတွေကြောင့်ပြင်သစ်အဖွဲ့ဟာကနယ်တူးမြောင်းကိုဖောက်လုပ်ဖို့ကိုလက်လျှော့ခဲ့တာပါအမေရိကန်တွေလက်လွဲတာဝန်ယူပြီးတဲ့နောက်မှာတော့ချင်းကနေတဆင့်ကူးဆက်ပြန်ပွားနေတာကိုနှိမ်နင်းမှုအလုံသမားစခန်းတွေအတွင်းကရေဝတ်မြေနေရာတွေကရေတွေကိုဖောက်ထုတ်ဖြစ်တာနောက်ပြီးတော့ချိုးရေတောက်သုံးရေအသုံးပြုမှုနဲ့ပတ်သက်ပြီးတော့တင်းကျပ်တဲ့စီမင်းစည်းကမ်းတွေကိုအမေရိကန်စစ်ဖက်ဆရာဝန်တွေကထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်ပိုင်း20ရာစုအတွင်းမှာတော့ကနယ်တူးမြောင်းကိုအမေရိကန်တို့ကထိန်းချုပ်ထားလိုက်တာဖြစ်ပြီး1969ခုနှစ်ဒီဇင်ဘာလမှာတော့ပနားမားကိုပြန်လည်လွှဲပြောင်းပေးအပ်ခဲ့ပါတယ
်။အခုနောက်ဆုံးတင်ပြလိုတဲ့အကြောင်းအရာကတော့ဟိုခေတ်ဟိုအချိန်တုန်းကဆိုရင်နိုင်ငံချင်းချင်းကြားမှာညီနေရာတွေစစ်သည်မော်တွေကြောင်းငှားကြတယ်ဆိုတဲ့အကြောင်းမှာ1941ခုနှစ်ဩဂုတ်လ20ရက်နေ့မှာပထမကမ္ဘာစစ်တုန်းကတုံးခဲ့တဲ့စစ်သည်မော်အစီး90ကိုအမေရိကန်ပြည်ထောင်စုကဗြိတိန်ကိုမှားယမ်းခဲ့ပါတယ်။အတုံးအလှည့်အနေနဲ့ဗြိတိန်ကအမေရိကန်ကိုသူတို့ရဲ့ Atlantic သမုဒ္ဒရာအတွင်းကျွန်းတွေပေါ်ကစစ်ဖက်အခြေစိုက်စခန်းလေးခုကိုပေးခဲ့တဲ့အပြင်ဒီ Atlantic သမုဒ္ဒရာတွေကတခြားစစ်အခြေစိုက်စခန်း6ခုကို96နှစ်ကြာအခမဲ့မှားယမ်းပေးရမှာဖြစ်ပါတယ
်။ဟုတ်ပါတယ်ရှင်။အင်္ဂိုလာအမေရိကန်ချင်းငါချင်းဆိုင်ရာသဘောတူညီချက်အရာအခုလိုမျိုးအပေးယူလုပ်ခဲ့ကြတာပါဒီသဘောတူညီမှုဟာဒုတိယကမ္ဘာစစ်အတွင်းအင်္ဂလန်ကိုနာဇီဂျာမနီတွေကပိတ်ဆို့ထားတဲ့ကြားကပဲရပ်တည်နိုင်ခဲ့တဲ့ဗြိတိန်ကိုအကူအညီပေးဖို့ရည်ရွယ်တာဖြစ်ပါတယ် ဟုတ်တာဆိုရင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းမှာလည်းတလဲပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်အခုဆက်ပြီးတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နှီးပညာကဏ္ဍနားဆင်ကြရအောင်ပါရှင်
ဒီတစ်ပတ်တော့အိုင်းလန်နိုင်ငံကအသက် 18 နှစ်အရွယ်ကျောင်းသားလေး Fion Ferreira ရေထဲကနေပလတ်စတစ်အပိုင်းစာလေးတွေကိုတန်လိုက်နဲ့ဖယ်ထုတ်ပြီးတန့်စင်ဖို့တီထွင်တဲ့ကြိုးစားမှုအတွက် Google ကနေ 2019 သိပ္ပံစုချိမြင့်လိုက်တဲ့အကြောင်းကိုပြောပြပေးပါမယ်။Google ကသိပ္ပံဆိုင်ရာပြိုင်ပွဲ Science Fair ကိုကျင်းပပြီးအသက် 13 နှစ်ကနေ 18 နှစ်အရွယ်ကျောင်းသားတွေကို သိပ္ပံစုအတွက်ဝင်ပြိုင်ခွင့်ပေးခဲ့ပါတယ်။ပြိုင်ပွဲဝင်မဲ့သူတွေဟာသူတို့ရဲ့စမ်းသပ်ချက် project တွေနဲ့ရလဒ်တွေကိုပြိုင်ပွဲကြီးကြပ်သူဒိုင်တွေစီကိုတင်သွင်းရပါတယ်။အနိုင်ရသူကိုဒေါ်လာငွေ 9000 စုချိနေတာပါ။ဒီပြိုင်ပွဲကို Lego, Virgin Galactic, National Geographic နဲ့ Scientific American ဖွဲ့တွေကအထောက်ပံ့အကူအညီတွေပေးပါတယ်။နိုင်ငံတကာကပြိုင်ပွဲဝင်သူတွေတဲက တရာကိုကနဦးရွေးချယ်ခဲ့ပြီးအဲ့ဒီထဲကမှစကားတင်24ရက်ကိုပြန်ပြီးရွေးချယ်ခဲ့ကြတာပါအမေရိကန် ပြည်သူ Mountain Dew က Google နိုင်ငံတကာဌာနချုပ်မှ July 29 ရက်နေ့ကစုချင်းနေတဲ့ပွဲမှာ 2019 အတွက် Google ရဲ့ဒေါ်လာ 9000 စုကြီးကိုရသွားသူကတော့ Ireland ကျောင်းသား Fion Ferreira ဖြစ်ပါတယ်ရေထဲက plastic အဆန့်အလာလေးတွေကိုတန်လိုက်တွေတုံးပြီးဖယ်ထုတ်လို့ရတဲ့နည်းကိုသူကတီထွင်ခဲ့တာပါ Ferreira ha Susan Portugette Zayi Tabawa go let we account here pocket lu su chi nin ga de dai ni ga pyo ba de tu ga ro tu ye san tat mu re ha ko a ko ko lou saung ya ra mo sait chan da de lu pyo ba de
I live in the middle of nowhere so I have to build everything myself so if I wanted to test my
chuno ga taik khon no ne niya ma ni da mo a long go ko ba ba ko lou yu ya ba de chuno ti twin na ga go san tat chin yin yang ji tai kriya ro anu ji man myaw do lu san tat de ဒီစီကရိယာတွေကိုကုဘာဘာကိုလုပ်ရပါတယ်ကျွန်တော်နေတဲ့နေရာမှာရနိုင်တာတွေနဲ့အကုန်လုံးကိုလုပ်ယူရတာကပြောစရာကောင်းပါတယ်ဖီယွန်
ဖယ်ရာရာ ဟာ Ireland West Cork ဒေသက Delhi D-Hop ကမ်းရိုးတန်းမြို့ကလေးမှာနေထိုင်သူဖြစ်ပါတယ် Ireland က The Journal @ie စာဆောင်မှာသူစုရရှိတဲ့အကြောင်းသတင်းဆောင်မနဲ့အတူသူစုရခဲ့တဲ့ project နဲ့ပတ်သက်တဲ့ဗီဒီယိုကိုပါဖော်ပြထားပါတယ်.
This is where I live, the edge of the Atlantic Ocean in beautiful West Cork, Ireland. There is
Atlantic သမုဒ္ဒရာအစွန်းမှာရှိတဲ့တိတ်လှပတဲ့ West Cork ကျွန်းတွေရှိတဲ့နေရာကကျွန်တော်နေတဲ့နေရာပါ။ အဲ့ဒီကကမ်းခြေတွေမှာတွေ့ရတဲ့အကြီးဆုံးပြဿနာက plastic အပိုင်းအစာတွေတော်တော်များများတောင်တင်လာတဲ့ပြဿနာဖြစ်ပါတယ်။အဲ့ဒီတဲကအဆိုးဆုံးကအချင်းနှစ်စင်တီမီတာအောက်ငယ်တဲ့တိတ်သေးတဲ့ plastic အစာအနာလေးတွေရဲ့ပြဿနာပါ။ကျွန်တော်ရဲ့ project ကဒီ plastic အစာအနာလေးတွေကိုထုတ်လုပ်တဲ့နေရာကစပြီးရေမြောင်းတွေထဲနဲ့သဘာဝဝန်းကျင်တဲ့ရောက်သွားချိန်အထိသူတို့ကိုဘယ်လိုဖယ်ထုတ်ပြစ်နိုင်မလဲဆိုတာစူးစမ်းဖို့ဖြစ်ပါတယ်။
သူဟာသိပ္ပံပညာရှင်တွေဘယ်လိုစဉ်းစားလုပ်ကံကြရဲဆိုတာကိုလိုက်ပြီးရှာဖွေပါတယ်။အဲ့ဒီထဲမှာပင်လယ်ပြင်နဲ့ရေနံရိုးဖိမှုပြဿနာကိုဖြေရှင်းဖို့အတွက်တန်လိုက်မှုန်ကလေးတွေကိုအသုံးပြုတဲ့နည်းကိုစိတ်ဝင်စားခဲ့တာဖြစ်ပြီးဒီနည်းနဲ့ရေထဲက plastic အဆန့်အလာလေးတွေကိုဖယ်ပြစ်ဖို့အတွက်စိတ်ကူးရခဲ့တာပါ။ဒါကြောင့်တန်လိုက်မှုန်တွေကိုဆီနဲ့ရောပြီး ferro fluid လို့ခေါ်တဲ့ tantat ပါတဲ့အရေးဖြစ်ဖြောပြီးရေထဲမှာရှိနေတဲ့ plastic အဆန့်အလာလေးတွေကို
I did a small test and this was indeed the case.
ပထမဆုံးစမ်းသပ်ကြည့်တဲ့အခါဒါဖြစ်နိုင်တယ်ဆိုတာတွေ့ရပါတယ်။ဒါကြောင့်ဆက်ပြီးရေထဲမှာရှိနေတဲ့ပလတ်စတစ်အစာအနာတွေကိုဖယ်ထုတ်နိုင်ဖို့ဒီဇိုင်းဆွဲခဲ့တာပါ။ဒါကိုစမ်းသပ်ဖို့အတွက်ပလတ်စတစ်အမျိုးအစားဆင်မျိုးကိုရွေးပါတယ်။ဒီပလတ်စတစ်တွေကိုစမ်းသပ်မှုတစ်ထောင်ကျော်လုပ်ခဲ့ပြီးဖယ်ထုတ်မှုအကျိန်200ကျော်လုပ်ခဲ့ပါတယ်။ဒီရေထဲမှာမျောနေတဲ့ ကွန်ပျူတာနီးစနစ်တွေကိုပါသုံးပါတယ်။စမ်းသပ်မှုတွေအတော်များများလုပ်တဲ့အခါအကျန့်လက်တွေတလေကြီးရလာတာပါ။ project အစမှာပဲဒီနီးဟာရေတွေကပလတ်စတစ်အစနာ85ရာခိုင်နှုန်းလောက်ကိုဖယ်ရှားနိုင်မယ်ဆိုတဲ့ theory ကိုရပါတယ်။ဒီတွက်ဆချက်အတိုင်းဆက်စမ်းသပ်တဲ့အခါတန်လိုက်မှုန်ကိုစီနဲ့ရောထားတာဟာပိုထိရောက်မှုရှိတာတွေ့ရတဲ့အတွက်နောက်မှစီနဲ့ရောသုံးတဲ့စမ်းသပ်မှုတွေကိုပိုတိုးပြီးလုပ်နိုင်မှာဖြစ်ပါတယ်။ဒီကုန်းချုပ်ရရင်တော့ဒီနီးဟာပလတ်စတစ်အစနာလေးတွေကိုရေထဲကနေဖယ်ရှားဖို့အထူးရောက်ဆုံးနီးဖြစ်နိုင်တယ်ဆိုတာတွေ့ရပါတယ်။ဒါကြောင့်ဒါကို တကွဲကန်စမ်းသပ်မှုကနေစက်မှုလုပ်ငန်းတွေမှာအထိဘယ်လိုသုံးနိုင်မလဲဆိုတာစဉ်းစားပြီးစမ်းသပ်မှုတွေလုပ်သွားမှာပါ
Microplastic လို့ခေါ်တဲ့ plastic အဆန့်လာလေးတွေဟာအရွယ်အဆန့်အဖြစ်အရှိ 5mm ဒါမှမဟုတ်ဒီထက်ပိုပြီးသေးငယ်တဲ့အရွယ်ရှိပါတယ်ဒီ microplastic အပိုင်းဆာဒါမှမဟုတ် plastic အလုံးလေးတွေဟာတိတ်ပြီးသေးငယ်တဲ့အတွက်ရေစစ်တဲ့အခါဒါမှမဟုတ်ရေစူးတက်စင်တဲ့အဆင့်တွေထဲမှာစစ်လို့မရဘဲနဲ့ပါသွားတတ်ပါတယ်ကမ္ဘာတစ်လုံးမှာရောင်းချနေတဲ့ရေတံဘူးအလုံးရဲ့93ရာခိုင်နှုန်းနဲ့ဘုံပိုင်ကရတဲ့ရေ92ရာခိုင်နှုန်းထဲမှာမိုက်ခရိုပလတ်စတစ်တွေပါဝင်နေတယ်လို့မကြသေးခင်ကထုတ်ပြန်ခဲ့တဲ့ Hawk Media သတင်းတစ်တမ်းမှာဖော်ပြထားပါတယ်ဒီမိုက်ခရိုပလတ်စတစ်တွေကိုဆက်ပြအတုံးတွေအရေတွေထဲမှာထည့်လို့ရှိတယ်လို့မျက်နှာတန့်စင်တဲ့ဆေးတွေလက်ဆေးရည်တွေမှာလည်းထည့်သွင်းလို့ရှိပါတယ်ပလတ်စတစ်ပါတဲ့အမြင်နှွန်းနဲ့ရက်လုတ်ထားတဲ့အဝတ်အထည်တွေကိုရှော့ဖုတ်တဲ့အခါမှာလဲမိုက်ခရိုပလတ်စတစ်တွေထွက်လာတတ်ပါတယ်။ဒါကြောင့်သူတို့ပါနေတဲ့ပစ္စည်းတွေကိုလူတွေသုံးဆွဲတဲ့အခါဆွန့်ပစ်ရေမြောင်းတွေတဲကနေတဆင့်မြေချောင်းအင်းအိုင်နဲ့ပင်နယ်သမုဒ္ဒရာတွေတဲကိုရောက်သွားလေရှိတာပါ။ဒီအခါမှာငားနဲ့တခြားရေသရွာငယ်လေးတွေဟာအစားအစာနဲ့မှားပြီးစားပစ်ရာကနေတဆင့်သူတို့ကိုစားသုံးတဲ့ငါးကြီးတွေစီရောက်သွားတယ်လို့ငါကိုစားတဲ့လူအပါဝင်တံဝါးတွေမှာပါတက်ရောက်မှုတွေရှိလာတာဖြစ်ပါတယ်။သူ့ရဲ့နီးဟာအဝတ်လျှော်ဆက်ကနေထွက်လာတဲ့ရေစိုးထဲမှာပါနေတဲ့မိုက်ခရိုပလတ်စတစ်တွေနဲ့ပေါ်လီပရိုပလင်းပလတ်စတစ်တွေကိုဖယ်ထုတ်ရမှာထိရောက်မှုရှိတယ်လို့လည်းသူကပြောပါတယ်။ဖရာရာဟာနယ်သာလန်စ်မှာတက္ကသိုလ်ဆက်တက်ဖို့လုပ်နေပါတယ်။ဆယ်ကျော်တက်တူဖြစ်တဲ့ဖရာရာဟာရှောင်းနက္ခတဗေဒပြတိုင်းမှာပြတိုင်းမှုဖြစ်နေတာဝန်ထမ်းဆောင်နေသူဖြစ်ပြီးသူဟာသိပ်ပံပြိုင်ပွဲပေါင်း၁၂ခုမှာဆုရထားသူဖြစ်တယ်လို့ Trump Bag လို့ခေါ်တဲ့လေမှုတူရီယာနဲ့ T1G တွေမှာပါဝင်ဖြောပြနိုင်သူလည်းဖြစ်ပါတယ်။သူဟာဘာသာစကား၃မျိုးကိုကြွန့်ကြွန့်ကျင်ကျင်ပြောဆိုနိုင်တယ်လို့ American ကာကွယ်ရေးဌာနရဲ့သုတေသနစမ်းသပ်မှုဌာနတစ်ခုဖြစ်တဲ့ MIT Massachusetts ဆက်မှုတက္ကသိုလ် Lincoln တက်ခွဲကန်းကလည်းဂျိုသေးသေးလေးတစ်လုံးကိုသူ့နာမည်ပေးထားပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံရဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ပါမယ်။
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာခန်းနာကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်။ VOA မြန်မာပိုင်းရဲ့ဒီတောက်ကြညချက်အစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းတလှည့်ပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်ထောင်စုဟာ INF လို့ဒုက္ခခေါ်တဲ့ဒါလပစ်နျူကလ িয়ার နဲ့ညာဆိုင်ရာသဘောတူစာချုပ်ကနေဒီကနေ့နှုတ်ထွက်လိုက်ပါပြီ။ရုရှားကသူတို့ရဲ့ဒုံးကျည်အစ်စ်တွေကိုဖျက်ဆီးဖို့ညှဉ်းဆန်ပြီးတဲ့နောက်အမေရိကန်ကလည်းနျူကလ িয়ার ဒုံးကျည်အစ်စ်တွေထုတ်မှဖြစ်တဲ့အတွက်အခုလို INF စာချုပ်ကနေနှုတ်ထွက်လိုက်တာပါ။နောက်ထပ်တရုတ်ကုန်ပစ္စည်းတွေပေါ်ကုန်သွယ်ခွင့်တွေထပ်ကောက်အောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောတဲ့အတွက်တရုတ်ဘက်ကအဝေးပန်ပြစ်တင်ပါတယ်။အာဆီယံ Regional Forum တက်ဖို့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာရောက်နေတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝင်ကြီးကကုန်သွယ်ခွင့်ကောက်တာဟာကုန်သွယ်ရေးအငြင်းပွားမှုကိုဖြေရှင်းဖို့မှန်ကန်တဲ့နည်းလမ်းလုံးဝမဟုတ်ပါဘူးလို့ပြောပါတယ်။နောက်ထပ်တရုတ်ကုန်ပစ္စည်းတချို့အပေါ်အခွန်ဆရာကိုင်းလုံးထပ်ပြီးကောက်မယ်လို့သမ္မတထရမ့်ကကြေညာပေးနေမှာပြောလိုက်ပြီးတဲ့နောက်နိုင်ငံအကြောကုံသွေးရေးစစ်ပွဲပိုးပြီးတော့ပြင်းထန်လာပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘုံပေါက်ကွဲမှုအသေးစားတွေဖြစ်တာကြောင့်လူလျောက်ထက်မနေတဲ့အရာပြီးတဲ့နောက်ဆာလာဒင်းစကိုင်းထရိန်ရထားဘူးရောင်နီတိုဝိုက်လမ်းတွေကိုရဲတပ်ဖွဲ့ကပိတ်ထားပါတယ်။ပေါက်ကွဲမှုတစ်ခုဟာနောက်ထပ်စကိုင်းထရိန်ဘူးရောင်တစ်ခုဖြစ်တဲ့ချောင်းနွန်စီဘူးရောင်နားမှာဖြစ်ခဲ့တာပါ။ပေါက်ကွဲမှုနှစ်ခုမှာတစ်ခုကမြို့ပြင်မှာရှိတဲ့အစိုးရစုပေါင်းရုံးမှာဖြစ်ခဲ့ပြီးနောက်တစ်ခုကတော့ဝန်ကြီးချုပ်ပြန်ဖြစ်လာတဲ့ဖရာယုချန်တို့ချောက်ကိုထောက်ခံသူတွေနဲ့ဆက်ဆက်တဲ့ကုမ္ပဏီတစ်ခုရဲ့ယုံတွေရှိတဲ့နားမှာဖြစ်တာပါ။အဲ့လိုထိုင်းမှာဘုံပေါက်ကွဲမှုတွေဖြစ်တဲ့အချိန်ဟာထိုင်းနိုင်ငံကအင်ရှီမဲလက်ခံကျင်းပတဲ့အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေကျင်းပနေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အဲ့ဒီအစည်းအဝေးတွေကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကတော့ရေတော်ရှာနိုင်ငံတစ်ခုချင်းစီရဲ့အချုပ်အခြာအနာပိုင်မှုပြန်လည်တူတက်မှုနဲ့အသားရောပြောမှုတို့အတွက်သမ္မတထရမ့်အစိုးရကကူညီလှုပ်ဆောင်ပေးနေပါတယ်လို့ပြောခဲ့ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုစော်ဝင်းလိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Sidrit Franklin ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ11:00ချီတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်။မနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOE ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American